Welcome to the Voice of America in Burmese.
မင်္ဂလာညချမ်းသာတော်ရရှင်များရှင် VOA American တန်ကနေ2022ခုနှစ်ဇွန်လ19ရက်တနင်္ဂနွေနေ့ညပိုင်း VOA မြန်မာပိုင်းစီစဉ်နေကိုမြန်မာစံတော်ချိန်ည9:00နာရီကနေ10:00နာရီထိ American ပြည်ထောင်စု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ31 32 51နဲ့လိုင်းလက်မီတာ190တို့ကနေတိုက်ရိုက်နားဆင်နိုင်သလိုရုပ်သံကပါရှုစားနိုင်ကြပါပြီရှင်။ဒီကနေ့ညအတွက်အစီအစဉ်တွေကိုကျွန်မစုမုံကအစီအစဉ်မှုဖြစ်တာဝန်ယူတင်ဆက်ပေးမှာပါရှင်
။အနည်းခတ်သိကြည့်ကြပါစေ။ကျွန်တော်တပောင်သားမှာယူကရိန်းစစ်ဘက်ကတာရှိနိုင်တယ်လို့နေတိုးအဖွဲ့ကြီးကတင်းငွေတွေကပြောလိုက်ပါတယ်။ယူကရိန်းတောင်ပိုင်းကိုဘယ်သူကမှမပေးဘူးလို့ယူကရိန်းသမ္မတကဆိုပါတယ်။ပြည်သူပြည်သူတွေဟာလွတ်တော်ရွေးကောက်ပွဲမဲရုံတွေမှာဒီကနေ့သွားရောက်မဲပေးခဲ့ကြပါတယ်။အဒီလိုတင်းငွေပေါဝင်နောက်ဆုံးရတင်းငွေကိုကိုစော်ဝင်းလာနဲ့တင်ပြကြပါပါမစုမုံ
။ဟုတ်ကဲ့ပါရှင်။ဒီလိုထိတ်တန့်ရောက်သတင်းတွေကိုမကြခင်မှာနားဆင်ရဖို့ရှိသလိုဒီကနေ့ညမှာသောရရှင်နေနားဆင်ရမယ်နောက်ဆုံးရသတင်းပေးပို့ချက်တွေထဲမှာတော့ဒီဒုက္ခသည်တသိန်းကျော်ရှိနေတဲ့ကချင်ပြည်နယ်ထဲမှာဆရာနာသိမ်းပြီးတဲ့နောက်မှာပြည်တွင်းဒုက္ခသည်တွေကတိုးလာပြီးတော့အခုဆိုရင်ဒုက္ခသည်စုစုပေါင်းကတသိန်းခွဲကျော်သွားပြီဖြစ်ပါတယ်သူတို့အတွက်အခြေခံစားနပ်ရိက္ခာနဲ့လူသားချင်းစာနာမှုအကူအညီတွေအရေးပေါ်လိုအပ်နေတယ်လို့ကချင်မျိုးသမီးစီယုံကပြောဆိုလိုက်ပါတယ
်ဒီအရာဆိုရင်တော့တိုးလာတဲ့လူတွေရောဆိုရင်ဒီကချင်ဒေသမှာသသိန်း5000သသိန်း6000ဝန်းကျင်လောက်ပေါ့နော်ရှိရဲ့
ကချင်မျိုးသမီးအစည်းအရုံးရဲ့တွဲဘက်အတွေ့အမြင်စံထွယ်ပြောပြပေးခဲ့တာပါရှင်ဆက်သွယ်မေးမြန်းချက်မကြခင်မှာအပြည့်စုံနားဆင်ရပါမယ်ဒီသတင်းနဲ့အတူမြောက်တလန်ဒေသကျုံနေတိုးမဟာမိတ်အဖွဲ့တွေကိုအဖွဲ့ဝင်တွေပါဝင်လိုက်မဲ့အကြောင်းသတင်းဆောင်ပါနဲ့အပတ်စဉ်ကဏ္ဍအစီအစဉ်တွေကိုနားဆင်ရဖို့ရှိပါတယ်အခုချိန်ဆုံးကတော့ထိတ်တန့်ရောက်သတင်းတွေကိုဥတမောင်တန်းနဲ့ကိုစော်ဝင်းလိုင်တို့တင်ဆက်ပေးကြပါလိမ့်မယ်ရှင်
ယူကရိန်းစစ်ဘက်ကတာရှိနိုင်တယ်လို့နေတိုးအဖွဲ့ကြီးကတင်းငွေတွေကပြောလိုက်ပါတယ်။ယူကရိန်းကိုဥရောပသမဂ္ဂဝင်ခွင့်ပြုသင့်ကြောင်းဥရောပကော်မရှင်ဥက္ကဋ္ဌကအကြံပြုလိုက်ပြီးရက်ပိုင်းအတွင်းမှာနေတိုးအဖွဲ့အတွင်းမှချုပ် Jens Stoltenberg ကအခုလိုပြောလိုက်တာဖြစ်တယ်လို့ဂျာမနီနိုင်ငံထုတ်သတင်းစာ Bild am Sonntag ကတင်ပြထားပါတယ်။ယူကရိန်းစစ်တပ်ကိုခိမိလက်နက်တွေပန့်ပိုးနိုင်တာကြောင့်ယူကရိန်းရှိပိုင်ဒွန်ဘတ်ဒေသကိုရုရှားတပ်တွေရဲ့ထိန်းချုပ်မှုအောက်ကနေလွတ်မြောက်နိုင်မဲ့အလားအလာပို့များလာတယ်လို့လည်းသူကဆိုပါတယ်။စစ်ရေးပံ့ပိုးမှုပြင်လောင်စာဈေးနဲ့စားတိုက်ခါဈေးတွေကတက်နေတာကြောင့်ဈေးစက်ကနဲ့ပေးဆက်ရတော့များလာပြီးမဲ့ယူကရိန်းကိုထောက်ပံ့ပံ့ပိုးနိုင်တာကရှော့လို့မဖြစ်ပါဘူးလို့သူကနေတို့အတွင်းမှုချုပ်ကပြောပါတယ်။အလားတူအမြင်ကိုဗြိတိန်ဝန်ကြီးချုပ်ဘောရစ်ဂျွန်ဆန်ကလည်းစနေနေ့ထုတ် London Sunday Times သတင်းစာရဲ့သူ့မြင့်အခမ်းမှာစောင်းပါရေးသားခဲ့ပါလေတယ်။ရုရှားကသူ့တိုက်နိုင်စွမ်းရည်ကိုပြန်လည်စမ်းသစ်နိုင်တာထက်ယူကရိန်းကသူ့မြေကိုကာကွယ်နိုင်စွမ်းပိုကောင်းအောင်လုပ်နိုင်သလားဆိုတဲ့အချက်ပေါ်မှာအယားယာကမူတည်နေပါတယ်လို့ Boris Johnson ကဆိုပါတယ်။ယူကရိန်းကိုယောပသမဂ္ဂအဖွဲ့ဝင်လောင်းအဆင့်ပေးဖို့ယောပကွန်မရှင်ရဲ့ထောက်ခံတင်ပြချက်ကိုဒီအပတ်ထိပ်သီးအစည်းအဝေးမှာလက်ခံမယ်လို့မျှော်လင့်ထားကြပါတယ်။ဒါပေမဲ့ယူကရိန်းဟာယောပသမဂ္ဂအဖွဲ့ဝင်နိုင်ငံဖြစ်ဖို့တော့နှစ်ပေါင်းများစွာစောင့်ရအောင်ပါပါ။
ရုရှားရဲ့ယူကရိန်းကျူးကျော်တိုက်ခတ်မှုကိုဥဆောင်ခုခံကာကွယ်နေတာကြောင့်ယူကရိန်းပြည်သူတွေနဲ့မကဘဲတကမ္ဘာလုံးရဲ့လေးစားမှုရရှိနေတဲ့ယူကရိန်းသမ္မတဗလိုဒီမီဇယ်လင်စကီဟာမြို့တော်ကီယက်ဖ်နဲ့မိုင်340လောက်ဝေးတဲ့တိုင်းပြည်တောင်ပိုင်းကမိုက်ကိုလိုက်ဒေသမှာရှိတဲ့ရှေ့တန်းတနေရာကိုတွားရောက်ခဲ့တဲ့အကြောင်းသမ္မတရုံးကဒီကနေ့သတင်းထုတ်ပြန်ပါတယ်ตุนีเน่ตั้นปี่ကိုခုခံကာကွယ်ပေးနေကြတဲ့စစ်တပ်ရဲတပ်ဖွဲ့နဲ့ပြည်တွင်းကာကွယ်အရန်တပ်ဖွဲ့တွေနဲ့တွေ့ဆုံခဲ့ကြောင်းရဲဘော်တွေအကြသူတို့တွေအောင်နိုင်ရမယ်ဆိုတဲ့စိတ်ဓာတ်အပြည့်အဝရှိနေတာကိုတွေ့ခဲ့ရကြောင်းနိုင်ငံတောင်ပိုင်းကိုဘသူလက်ထဲမှအပါဝင်ခဲ့တဲ့ရဲတပ်ဖွဲ့တွေနဲ့တွေ့ဆုံခဲ့ကြောင်းရဲဘော်တွေအကြသူတို့တွေအောင်နိုင်ရမယ်ဆိုတဲ့စိတ်ဓာတ်အပြည့်အဝရှိနေတာကိုတွေ့ခဲ့ရကြောင်းနိုင်ငံတောင်ပိုင်းကိုဘသူလက်ထဲမှအပါမခံမှာမဟုတ်ဘူးလို့ယူကရိန်းပိုင်နယ်မြေအလုံးကိုပြန်လည်သိမ့်ပတ်ရယူမှာဖြစ်ကြောင်းမောင်းနေတဲ့ယထားပေါ်မှာရိုက်ကူးထားတဲ့ဗီဒီယိုမှတ်တမ်းအတွင်းသမ္မတဇယ်လင်စကီးကပြောကြားခဲ့တာပါရုရှားကယူကရိန်းကိုစတင်ကျူးကျော်တိုက်ခိုက်ခဲ့တဲ့ဖေဖော်ဝါရီလ24ရက်နေ့ကစလို့သမ္မတဇယ်လင်စကီးဟာများသောအားဖြင့်မြို့တော်ကီဖ်မှာသာနေထိုင်လေ့ရှိပေမဲ့မကြသေးခင်သတင်းပတ်တွေတုန်းကခါကီဖ်မြို့နဲ့တိုက်ပွဲတွေဖြစ်ပွားနေတဲ့နိုင်ငံအရှေ့ပိုင်းကမြို့နှမြို့ကိုကြိုတင်အသိပေးခြင်းမရှိဘဲတွားရောက်ခဲ့ပါတယ်ခင်ဗျာ
ပြည်သက်သမ္မတအီမန်နျူအယ်မက်ခရွန်ဟာသူ့ရဲ့ပြည်တွင်းလုပ်ငန်းစဉ်တွေကိုအကောင့်ထဲပေါ်ရမှာဘလောက်ထိအကောင့်ထဲပေါ်နိုင်မလဲဆိုတာကိုအဆုံးဖြတ်ပေးဖို့အတွက်ပြည်သူပြည်သူတွေဟာလွတ်တော်ရွေးကောက်ပွဲမဲယုံတွေမှာဒီကနေ့တွားရောက်မဲထည့်ခဲ့ကြပါတယ်ပြီးခဲ့တဲ့အပတ်ပထမဆုံးရွေးကောက်ပွဲမှာတော့ young lake mirong chen usaune la wezo madriga akau lae bale. Pidilodoba a madia naya kunasak kunania she be macronia bohu wadi ma mepeha a madnia nia shiseku nia shimada longazin we go sejai sawena ma pibali. Ludu the water sit lanu ya so you know macronia padiga nia nasa nga nia gadi toyati and nayashi nine the loo come man taja the loo. Lawa maha madrigale a madia nia jo and nayashi nine the loo come man taja bale. Malantan maha madriga dine yuka boyalama and nayashida. Emmanuel Macron ha myo lin tha de lo long gan zin nwe go saung yet nai daw ma ma hou ba u
Nigeria naingan atiki pi ne ma pi ne u chu yi mu yue kaw pwe chin pa da ma anaya party ga anan ya twa de lo yue kaw pwe commission ga tanin ngwe ni ga pyo ba de atiki pi ne ha tacha pi ne ri yue kaw pwe chin pa chin ma ma chin pa nai ga de pi ne 36 pi ne de ga pi ne de khu phit ba de yue khin yue kaw pwe ya la ne pat tet bi a nyin paw mu ri shi ga da chaung Dipinelima Akuma Yoko Pego Chimpan and Aba, a kitty pineha, Anaya Patine, a daikan paticha, Pepatigo, Mepe Melu Pepata, Piomia, Pinet, a cool lechipare. Yoko Timiao Kayare, Ocho Yemu de Oye Banjigo, Tamara Mohammedu, Buhariga, Chozo, no consta libare, a kitty pinema, Anayaraha, Anaya, Alon Toteto, Congre Party, APC Ga, a Yitwishi, Ocho Nainago. Luduga Yongjimushida go Piatani Rabalo, Tamaraga Tuya Jinya Jama Piobare, Yukopweha Ajans or PC Tuarelu, Yukopwe Sanji Duriga Piobare, Tabe Mayon Toroviama, Maywe Rarido Shigerelu Tuga Sobare, come here.
Feel American, then Yavi Mavada Sisinago, Yavai Konaigani Senaiti. Idomida don't kilohertz, go don't contonyane, go don't shitunya. Idomida nazeti, kilohertz, nashish ngaropi. Send it to your man, my lamida, diakuzi. Kilohertz, tinga kongangani, you're told in the Irish.
The Ningrin in Yavai, the Ringo view, you got salad in anybody. Anna, they say, Gonsi, a fancy ten day cantar, and I know timing a bogu dom, sansu chi, yet, connasakun and name ya. We need where Kanarigo, Birin Piba Mashija, the democracy, Lula, Durega, Kuni, Kuhane, Digne, Chimpakejabare. Digne, Kachimbi, the Panga Mune, Longinje, Osuma, Dom, San Suti, we need where Pilo Niji Mabe, Sikon Siga, Lenet, Chirin, and Picada, Pima Pidu, Do Uda, Yagadelo, Didakan, we got Piovare. Yango Mumada, Uon Santami, De Count Jamma Bazi, Sudan, Napuzi Sarangu, Kaisambi, Nangaye, Chienda, Lumia, Yetonsu Jade, Jujo, Lanrigo, Digne. Oh, ဟစ်ခဲ့ကြပါတယ်။စကိုင်းတိုင်းစနေကြီးမြို့နယ်နဲ့ကနီမြို့နယ်တွေမှာမွေးနေ့ပွဲတွေကိုကျင်းပခဲ့သလိုကင်းပြည်နယ်မြောက်ရီခရိုင်ကျန်းယူတပ်မှ၆နယ်မြေတွင်းကလူမြောက်နယ်မြေတနေရာမှာဒေါအောင်စန်းစုကြည်ရဲ့86ခုနှစ်ပြည့်မွေးနေ့ပွဲကိုကျန်းဒီအထူးကော်မတီတိုင်တစ်ခုကဦးဆောင်ပြီးကျင်းပခဲ့ပါတယ်။
PDF တပ်ဖွဲ့တော်တော်များများတည်ရှိရနေရာတွေမှာလည်းကျင်းပခဲ့ကြတယ်လို့သိရပါတယ်။နိုင်ငံတကာမှာတော့ထိုင်းနိုင်ငံမဲဆောက်ပြည်သူစေဦးကြီးမှာဒေါအောင်စန်းစုကြည်မွေးနေ့ပွဲအထိမ်းအမှတ်ဖြစ်တဲ့ထိုင်းနိုင်ငံရောက်မြန်မာနိုင်ငံသားများအဝေးရောက်အေးရောက်ဦးတွေတင်းကဦးဆောင်ပြီးသွေးလူတန်းပွဲပြုလုပ်ခဲ့ပါတယ်။ဒုက္ခကြုံနေရတဲ့မြန်မာပြည်သူတွေကိုကူညီဖို့နဲ့ဒီမိုကရေစီလမ်းကြောင်းပ ြစ်ဇွန်လ15ရက်နေ့ကသတင်းစာရှင်းလင်းပွဲတရားကိုကျင်းပခဲ့တဲ့အကြောင်းဂျပန်အခြေစိုက်မာအီနီချီသတင်းစာကရေးပါတယ်မြန်မာနိုင်ငံတကာထောက်ကူရေးအဖွဲ့လို့အဓိပ္ပာယ်ရတဲ့မြန်မာ International Assistance Organization MIAO အဖွဲ့အစ်ကိုဖွဲ့စည်းလိုက်ကြပြီးဖြစ်ပြီးဒီအဖွဲ့မှာပါတီပေါင်းစုံကလွတ်တော်အမတ်တွေနဲ့တခြားသူတွေပါဝင်ကြပါတယ်အစားအသောက်နဲ့ဆေးဝါးတွေအပါအဝင်လိုအပ်တဲ့အကူအညီတွေကိုပေးဖို့ဒေသခံအဖွဲ့အစည်းနဲ့အထူးအလုပ်လုပ်သွားမယ့်အပြင်နေဆက်ဖြတ်ကျော်အကူအညီပေးဖို့လည်းရည်ရွယ်ထားတယ်လို့ပြောပါတယ်ဂျပန်အစိုးရကပေးနေတဲ့အကူအညီတွေလိုရာတကယ်အမှန်တမ်းရောက်မရောက်ကိုလည်းစောင့်ကြည့်ကြမှာဖြစ်ပါတယ်ဇွန်လမှာစတင်ကြေညာလိုက်တဲ့ဒီအဖွဲ့ဟာပြပရောက်ဂျားပြတ်ယာယီအမျိုးသားညီညွတ်ရေးအစိုးရအန်ယူဂျီကိုဂျပန်အစိုးရကအတိမတ်အပြုရေးအတွက်လည်းစော်အော်စည်းရုံးသွားမယ်လို့ဆိုပါတယ်ဒီသတင်းသာရှင်းလင်းပွဲကိုဝန်ကြီးချုပ်ဟောင်းရှင်ဇိုအာဘေရဲ့ဇနီးဖြစ်သူအကီအာဘေလည်းတက်ရောက်ခဲ့ပါတယ် NUG အစိုးရရဲ့ဂျပန်နိုင်ငံဆိုင်ရာကိုယ်စားလှယ်စောဘလသိန်းကလည်းတင်းနေတာရှင်းလင်းပွဲကိုတက်ရောက်ခဲ့ပြီးဒီအဖွဲ့ဟာ NUG ကိုအတိအမှတ်ပြုရေးအတွက်ပေါင်းကူတရာဖြစ်ပါတယ်လို့ပြောပါတယ်ခင
်ဗျာ။မြန်မာနိုင်ငံကိုပြန်ပို့ပေးအတွက်ရိုဟင်ဂျာလူမျိုးတွေကဘင်္ဂလားဒေ့ရှ်နိုင်ငံမှာတင်းငွေတွေကတောင်းချီဆန္ဒပြခဲ့ကြပါတယ်။2019ခုနှစ်ကလူတသိန်းလောက်ဆန္ဒပြပြီးကလေးကဘင်္ဂလားဒေ့ရှ်နိုင်ငံကခုလိုလူစုလူဝေးလှုပ်တာကိုပိတ်ပင်ခဲ့ပါတယ်။ဒါပေမဲ့ရိုဟင်ဂျာဒုက္ခသည်တွေဟာတနင်္လာနေ့မှာကြားရောက်လာမဲ့ကမ္ဘာဒုက္ခသည်များနေ့အကျိုးအဖြစ်ဒုက္ခသည်စခန်းအနှံ့အပြားမှာအိမ်ပြန်ရေးလှုပ်ရှားမှုအဖြစ်တစ်ချိန်တည်းမှာဆန္ဒပြခဲ့ကြတာဖြစ်ပါတယ်။ဒုက္ခသည်စခန်းတွေမှာကျွန်တော်တို့မနေခြင်းမဘူး။ဒုက္ခသည်ဘဝကမလွယ်ပါဘူး။ငရဲပါ။လုံလောက်ပါပြီ။အိမ်ပြန်ကြပါစို့လို့ရိုဟင်ဂျာရက်ရွာအစိုက်ဝင်းကောင်းဆောင်ဆာယက်ဦးလာကဒီနေ့လှုပ်ရှားမှုစုအုံပွဲမှာပြောကြားပါတယ်။လုံခဲ့တဲ့အပတ်နိုင်ငံနိုင်ငံခြားရေးဝန်ကြီးဌာနအတွင်းဝင်များရဲ့အစည်းအဝေးအပြီးမှာအခုလှုပ်ရှားမှုကဖြစ်လာခဲ့တာပါအဲ့ဒီအစည်းအဝေးမှာရိုဟင်ဂျာတွေကိုဒီနှစ်အတွင်းမှာလက်ခံဖို့မြန်မာနိုင်ငံကိုတိုက်တွန်းခဲ့ကြောင်းဘင်္ဂလားဒေ့ရှ်နိုင်ငံခြားရေးဝန်ကြီးဌာနတာဝန်ရှိသူတူက AFP သတင်းဌာနကိုပြောပါလေလုံခဲ့တဲ့9နှစ်ကရခိုင်ပြည်နယ်မြောက်ပိုင်းမှာမြန်မာစစ်တပ်ကစစ်ဆင်နွှဲခဲ့တဲ့အတွက်ကြောင့်ရိုဟင်ဂျာတွေဟာဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးခဲ့ကြရတာပါကုလသမဂ္ဂကဖွဲ့စည်းပေးလိုက်တဲ့တိကျလွတ်လပ်သောစုံစမ်းစစ်ဆေးရေးအဖွဲ့ကမြန်မာစစ်တပ်ပေါ်လူမျိုးသုံးသပ်ဖြတ်မှုနဲ့လူသားမျိုးနွယ်တရားလုံးပေါ်ကျူးလွန်ခဲ့တဲ့ရာဇဝတ်မှုတွေနဲ့စုံစမ်းစစ်ဆေးအရေးယူဖို့တင်ပြခဲ့ပါတယ
်။အိန္ဒိယနိုင်ငံအရှေ့မြောက်ဒေသနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတို့ကိုဝင်ရောက်တိုက်ခတ်နေတဲ့မုတ်တုံမိုးကြောင့်လူပန်း6000လောက်ဘေးဒုက္ခရောက်နေပြီးအခြေအနေဟာထိတဲ့ပိုဆိုးနိုင်တယ်လို့အာဏာပိုင်တွေကပြောပါတယ်။အတန်ပြင်းတဲ့အတွင်းဒီကနေ့မှာရေကြီးမှုကြောင့်သေဆုံးသူ10ဦးထပ်တိုးခဲ့တာကြောင့်သတင်းပတ်နဲ့ချီရွာသွန်းနေတဲ့ဒီမုတ်တုံမိုးကြောင့်အခုချိန်ထိသေဆုံးသူ62ဦးရှိသွားပြီဖြစ်ပါတယ်။အိန္ဒိယအရှေ့မြောက်ဒေသကပြည်နယ်ကြီးတစ်ခုဖြစ်တဲ့အာတန်ပြည်နယ်မြို့တော်ကွာဟာတီမှာဒူးကောင်းလောက်ရှိတဲ့ရေထဲမှာမြို့ကန်တွေသွာလာနေကြသလိုကားတွေဟာလည်းရေရှမ်းနေတဲ့လမ်းမတွေပေါ်မှာမောင်းနေကြပါတယ်။ကွာဟာတီမြို့ရဲ့အရှေ့မြောက်ဘက်မှာရှိတဲ့ကျေးရွာတွေမှာမြေရေရှမ်းပြီးလူနေအိမ်တွေနဲ့ရေတွေဝင်ကုန်တယ်လို့ဆိုပါတယ်။နစ်စင်ရွာသွန်းနေကြမုတ်တုံမိုးဟာအရှေ့တောင်အာရှဒေသတွေကလယ်သမားတွေရဲ့အသက်သွေးကြောတပွဲဖြစ်သလိုပစ္စည်းဥစ္စာနဲ့အသက်ဆုံးရှုံးမှုတွေလည်းရှိတတ်ပါတယ်။ဘင်္ဂလားဒေ့ရှ်နဲ့အိန္ဒိယနိုင်ငံတို့ဟာလွန်ခဲ့တဲ့နှစ်အနည်းငယ်အတွင်းဆိုးဝါးတဲ့ရာသီဥတုဒဏ်တွေကိုကြုံတွေ့ခံစားနေကြရတာပါ။ရာသီဥတုပြောင်းလဲမှုကြောင့်ဆိုးဝါးတဲ့ဘေးဒုက္ခတွေပုံမရင်ဆန်ရနိုင်ခြေရှိနေတာမှာဘင်္ဂလားဒေ့ရှ်လိုကုန်းနေပိုင်းနိုင်ငံတွေကပိုပြီးခံရခြင်းရှိတယ်လို့ဆိုပါရခင်ဗျာ
။ဂျွန်လာစကိုရဲ့တင်းငွေနေညရဲ့ထိတ်တန့်ရောက်တဲ့တင်းတွေကိုဥတင်မောင်တန်းနဲ့ကိုစော်ဝင်းလိုင်းတို့တင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့ဆက်သွယ်မေးမြန်းချက်နဲ့တင်းဆောင်မားတွေကိုတင်ဆက်ပေးကြပါမယ်။အစကတည်းကဆစ်ပြေးဒုက္ခတွေတွေရှိနေတဲ့ကချင်ပြည်နယ်မှာဆရာနာသိမ့်ပြီးတဲ့နောက်မှာတော့ပြည်တွင်းဒုက္ခတွေ9000ကျော်တိုးလာခဲ့တဲ့အတွက်အခုဆိုရင်ကချင်ဆစ်ဆောင်ဒုက္ခတွေစုစုပေါင်း3000ခွဲကျော်အထိရှိသွားပြီလို့ကချင်အမျိုးသမီးအစည်းအရုံး KWAD ကပြောလိုက်ပါတယ်။ဒုက္ခတွေတွေဒီလိုထက်ဝက်ကျော်များလာတဲ့အတွက်သူတို့အတွက်အခြေခံစားနပ်ရိက္ခာနဲ့လူသားချင်းစာနာမှုအကူအညီတွေကအရေးပေါ်လိုအပ်နေပါတယ်။နောက် KIO ထိန်းချုပ်နယ်မြေမှာရောအစိုးရထိန်းချုပ်နယ်မြေတွေကြားမှာရှိတဲ့ဒုက္ခသည်စခန်းတွေမှာလုံခြုံရေးကစိတ်မချရတဲ့အခြေအနေဖြစ်နေသလိုဒုက္ခသည်တွေကိုနိုင်ငံတကာအတိုင်းအဝန်ကမေ့မထားဖို့ကိုလည်းသူတို့ကတိုက်တွန်းပါတယ်။ကချင်ပြည်နယ်တွေကဒုက္ခသည်တွေလက်ရှိရင်ဆိုင်နေရတဲ့အခြေအနေတွေကိုသိနိုင်ဖို့ကချင်အမျိုးသမီးအစည်းအရုံးတွဲဖက်အတွေ့အမှုစမ်းထွက်ကို VOA မြန်မာပိုင်းကနေပြီးတော့ကျွန်မဆက်သွယ်မေးမြန်းတော့သူကဒီဒုက္ခသည်တွေရဲ့အခြေအနေအခုလိုစပြောပြပါဗျာ
။ခုကျွန်မတို့ဒီကချင်ဒေသမှာကဒီစစ်ပြေဒုက္ခသည်တွေကသိင်းကဟိုအရင်ကတည်းက2017ကနေဖြစ်ဖြစ်လာတဲ့အတွက်ကြောင့်မလို့ရှိနေတဲ့ဒုက္ခတွေတွေဖြစ်တယ်။အခုဒီအာနာသိင်းပြီးတဲ့နောက်ပိုင်းပေါ့နော်2021နောက်ပိုင်းမှာတိုးလာတာကလည်းရှိရမှာတောင်းအထက်ရှိရပေါ့ကျွန်တော်တို့ရဲ့ဟိုလက်လမ်းမီတလောက်စင်းအရာဆိုရင်တော့တိုးလာတဲ့လူတွေရောဆိုရင်ဒီကချင်ဒေသမှာဟိုသိင်း5000သိင်း6000ဝန်းကျင်လောက်ပေါ့နော်ရှိရဲ့အာအရင်တော့လိုမျိုးဟိုကူညီနိုင်တဲ့အခြေအနေကလည်းအရန်ဒုက္ခဖြစ်တဲ့ဒါအခုလောလောဆယ်အတစ်ဖြစ်လာတဲ့ဒုက္ခတွေတွေအတွက်ပေါ့နော်လက်ရှိရှိနေတဲ့ဒုက္ခတွေတွေအတွက်ရောအခက်ခဲကအများကြီးရှိတယ်ဒါဖြစ်လို့လဲဆိုတော့အနာသိမ့်ပြီးတဲ့နောက်ပိုင်းမှာပိုဆိုးလာတယ်2016မှာဒီ NLD အစိုးရဖြစ်တုန်းကလည်းဒီကစင်ဒေတာတွေဘက်မှာဒီဒုက္ခတွေတွေကူညီနေတဲ့ဟာက short cut ထားပြီးသားဆိုတော့အဲ့ short cut ရဲ့အတွက်ကြောင့်မလို့ကစင်ဒေတာမှာရှိနေတဲ့ဒုက္ခတွေအများကြီးဒုက္ခရောက်ခဲ့တယ်တစ်ချိန်တည်းမှာပဲဒီအနာသိမ့်မှုကပြန်ဖြစ်တယ်ဆိုတော့ဒီတို့အတွက်ကိုကူညီတဲ့ အခုညီကမရှိတလို့ဖြစ်သွားတယ်အခုပုံစိုးတယ်ပေါ့နော်ဒီအခြေအနေမှာနော်အခုလောလောဆယ်ဒီနိုင်ငံကြီးအခြေအနေကြောင့်ရကိုယ့်ရဲ့ဒေတာကိုပြန်ဖို့အတွက်ဒါကြီးနေပေမဲ့ပြန်လို့မရတဲ့အခြေအနေတော့ဒုက္ခရတော့အများကြီးရှိပါတယ်ပေါ့
အရင်တုန်းကဆိုလို့ရှိရင်ဒီ KIO ပေါ့နော် KIO KIA ထိန်းချုပ်တဲ့နယ်မြေမှာရှိတဲ့စစ်ပြေးဒုက္ခတဲ့စခန်းဆိုပြီးရှိတယ်နောက်ဒီအစိုးရထိန်းချုပ်တဲ့နယ်မြေမှာရှိတဲ့စစ်ပြေးဒုက္ခတဲ့စခန်းဆိုပြီးတော့ရှိခဲ့တယ်ပေါ့နော်ဆိုတော့အခုလက်ရှိဆီယနာတင်ထားတဲ့မြန်မာနိုင်ငံကဒီမြောက်ပိုင်းကချင်မှာဆိုလို့ရှိရင်ဒီဒုက္ခတဲ့စခန်းတွေထဲမှာရှိနေတဲ့စစ်ဆောင်ပြည်သူတွေပေါ့နော်အထူးသဖြင့်ကချင်ပြည်သူတွေရဲ့အဓိကလုံခြုံရေးအခြေအနေအနေထားကရောဘလောက်ထိမှသူတို့အခက်ခဲတွေရှိကြလဲသူတို့အတွက်ခုနစားနေရိက္ခာပိုင်းမှာလည်းအခက်ခဲရှိသလိုသူတို့အတွက်ဒီလုံခြုံရေးအနေထားကရောဘလောက်ထိမှသူတို့အတွက်စိန်ခေါ်မှုတွေရှိပါလဲလို့ဟုတ
်လုံခြုံရေးကတော့ကျမတို့အရင်ကတည်းကနေတော့စိုးရိမ်ရတဲ့အခြေအနေဖြစ်တယ်ဘာဖြစ်လဲဆိုတော့ကျမတို့ဒီစစ်မြေပြင်ဒေသမှာရှိရဲ့ဒုက္ခတွေဖြစ်တယ်ဘာလို့ဆိုတော့ဒီစစ်တိုက်လို့ရှိရင်မြေပြင်စစ်ပွဲပဲတုံးတာမဟုတ်လေနော်ဝေဟင်ကနေလင်းရင်နဲ့ဘုံကျဲတဲ့ကိစ္စတော့ဝေဟင်စစ်စီရေလုံတဲ့ဟာကအများကြီးတုံးတယ်ဆိုတော့ဒီဟာကအချိန်မရွေးဒီဒုက္ခတွေစခန်းတွေမှာအခရီးကွန်ထရိုးရဲ့ကဲသိစုတဲ့မြေကြီးအောက်မှာရှိတဲ့ဒုက္ခတွေစခန်းတွေမှာအချိန်မရွေးကြနိုင်ခဲ့ဒါတဲ့အတွေ့အကြုံလည်းရှိခဲ့တယ်ပေါ့နော်2018တုန်းကလည်းဒီလိုင်းစားဘက်ကဒုက္ခဒေသခံမှာကြပြီးမှလူတွေတန်ရာရတဲ့အခြေအနေလည်းဖြစ်ခဲ့ခုရယ်ဆိုတော့ချင်းချောင်းမှုကတော့ကျမတို့ဒီစစ်မြေပြင်မှာရှိတဲ့အတွက်ကြောင့်မလို့လုံခြုံရေးကတော့ဟိုစောက်ဝင်နေရေးပဲမဟုတ်ဘူးကျမရေးပဲမဟုတ်ပဲနဲ့ဒီအသက်အန္တရာယ်လုံခြုံရေးရတယ်အများအားချင်းချောင်းမှုကတော့ရှိပါတယ်ပေါ့
ဟုတ်ကဲ့ရှင်ဟုတ်ကဲ့နောက်တစ်ခုကအရင်ဒီ NND အစိုးရလက်ထက်တုန်းကဒီဆရာစကလမ်ဆန်ဆောင်တို့ပါတယ်ဗောနော်ဒီကချင်ကခေါင်းဆောင်နေနဲ့အကုန်လုံးတွေ့ညှိပြီးတော့မှကချင်ဒုက္ခတဲ့တချို့ကိုပြန်ပြီးနေရက်ကိုပြန်ဖို့ဆိုပြီးအစီအစဉ်နေရှိတယ်အဲ့တော့အဲ့ဒီလောက်ထားတဲ့လက်ရှိအနေထားတွေကရောဒီဒုက္ခတဲ့တွေပြန်ဖို့အတွက်လုံခြုံစိတ်ချရတဲ့အနေထားရှိနေပြီလားနောက်ဒီမိုင်းနေလည်းအများကြီးပြဿနာရှိနေသေးရဲ့ဆိုတော့အခုလက်ရှိအနေထားမှာသူတို့နေရက်ရင်းကိုပြန်ဖို့အတွက်အစီအစဉ်တွေကရောအဆင်ပြေနိုင်မှာမလားရှင်
အော်နေရက်ပြန်ရေးကတော့KBC ပေါ့နော်ဒီကချင်အခွင့်အစည်းတွေနဲ့ကတော့ပြင်ဆင်နေတာတော့ရှိတယ်။ဒါပေမဲ့ကျမတို့ရဲ့လက်ရှိမြန်မာနိုင်ငံရဲ့နိုင်ငံရေးအခြေအနေစိတ်ရဲ့အခြေအနေအရကကျမတို့ကပြန်ဖို့အတွက်ဒုက္ခဖြစ်နိုင်တယ်ခဏပြောသလိုပဲဒီကျမတို့ landmine ကိစ္စလည်းအများကြီးပြဿနာရှိတယ်။ဘာလဲ landmine အကြောင်းလူအသက်တွေလည်းတည်တာကျမတို့ KWT က documentation လုပ်တဲ့အချိန်မှာပါတယ်ပေါ့နော်တချို့ကတော့ပြန်နဲ့စူးစမ်းပြီးပြန်ကြတယ်ပေါ့ပြန်တဲ့အချိန်မှာဒီ landmine ထိတာတို့ပြဿနာတွေဒီ2020 21ဇာတ်ထဲမှာလမ်းမိုက်တွေကပြဿနာဖြစ်တယ်ပေါ့နော်အဲ့ဒါလည်းအခုလည်းဒီအဲ့ဒီနေရာတွေမှာကစစ်သက်ရဲ့ဒီ military base ပေါ့နော်အမှားပဲရှိနေတယ်ဆိုတော့အချိန်မျိုးစစ်ဖြစ်နိုင်တဲ့ data ဖြစ်တယ်အများအားသိမ်းမာတဲ့အစ်စ်ရေးသိမ်းမာနေတဲ့ data တွေဖြစ်တယ်ဆိုတော့ပြန်ဖို့အတွက်ကတော့လူတကားကိုအင်ပြန်ချင်တာပေါ့ဒါပေမဲ့နိုင်ငံရေးအခြေအနေအရစစ်ရေးအခြေအနေအရပြန်ဖို့ကတော့အများကြီးအခက်အခဲတွေ data မှာတော့သူ့လက်ရှိကတချို့ပါရည်ကိုဒီနေရာစီစဉ်ရပြနေရတယ်တော့ရှိရဲ့ဒါပေမဲ့နောက်ဆက်တွဲခဏကပြောသလိုလမ်းမိုက်ကိစ္စတွေသူတို့ရဲ့စာဝတ်နေရေးနောက်ဆက်တွဲပြဿနာတွေဒါတော့ရှောက်ရှိနေတာကိုလည်းကျွန်တော်တို့သတိရတယ
်ဟုတ်ကဲ့ရှင်အဲ့တော့ခုနကတော့ဒီဆရာမပြောပြသလိုပေါ့နော်ပထမတသိန်းရှိတယ်နောက်ဒီဆရာနာသိမ်းပြီးတဲ့နောက်မှာ5000ရှိလာတယ်တသိန်းခွဲရှိလာတယ်ပေါ့နော်ဒီ IDP တွေဒီဒုက္ခတွေတွေကဆိုတော့ပြန်မို့ကလည်းအခြေအနေကအဆင်မပြေသေးဘူးဆိုတော့အခုလက်ရှိမှာတချို့ကျွန်မတွေ့တဲ့ဥစ္စာကဒီကချင်ဒီစစ်ပြေးစစ်ဆောင်ဒုက္ခတွေပြည်သူတွေကပဲသူတို့ကသူတို့ဒီလက်မှုပစ္စည်းလေးတွေနောက်ပြီးတော့သူတို့အတွက်ဒီကိုယ်ပိုင်ဝင်ငွေရလာနိုင်မဲ့အနေအထားတွေနဲ့ပုံမှန်ဒီစားနပ်ရိက္ခာကိုကိုယ့်အကိုရှာဖွေစားသောက်နေရတဲ့အနေအထားကရောဘလိုမျိုးစီစဉ်ပေးနေတာတွေရှိပါလဲပေါ့နော်။ဘာတွေလုပ်နေကြလဲအဲ့ဒါလေးနည်းနည်းပြောပြပေးပါဦ
း။ဟုတ်ဆိုတော့အတိတ်ကတော့ကျမတို့ရဲ့ဒီကချင်ဒေတာတကြောပြန်စစ်ပွဲဖြစ်တဲ့နောက်ပိုင်းပေါ့နော်။ဒုက္ခတွေတွေအများကြီးဖြစ်လာတဲ့နောက်ပိုင်းမှာနိုင်ငံတကာရဲ့အကူအညီကဒီအစိုးရအချင်းချုပ်ဒေတာအောက်မှာတော့အကူအညီတွေရနိုင်တယ်။ဒါပေမဲ့ majority ပေါ့နော်ဒီဒုက္ခတွေ majority ရှိတဲ့အများစုရှိတဲ့ဒီခေ control area မှာကတော့နိုင်ငံကမှရှိတဲ့ကချင်အဖွဲ့အစည်းတွေမြန်မာနိုင်ငံကအဖွဲ့အစည်းတွေပေါ်ဝိုင်းဝန်းကူညီတဲ့အထောက်ပံ့တွေနဲ့တပီးရပ်တည်နေကြတာ
ဟုတ်က
ဲ့တော့တခြားတော့ဒီလက်မှုလုပ်ငန်းတွေကအများကြီးဒီလုပ်နေရတော့ကျမတို့ရှိရပေါ့နော်ဒီဟိုကိုယ့်ရဲ့ဝင်ဝေးရှိဖို့အတွက်ဒီ small income တွေရှိဖို့အတွက်ပေါ့နော
်
အဖွဲ့အစည်းတွေကတော့စူးစမ်းပြီးမှဒီထွေဖန်တီးပြီးမှတင်ပေးတာတို့လောက်ခေါ်လို့တာတို့ပံ့ပိုးတာတို့တော့တော့ရှောက်လုံးနေအဲ့ဒါကလည်းတစ်ဖက်တစ်လမ်းကိုဒီမိသားစုရဲ့သဝနေရေးဖြစ်ရှိ
ရှင်နိုင်တဲ့အခြေအနေရှိရလဲတွေ့ရတယ်ပေါ့နော်ဆက်ပြီးလဲအခုညီပေးဖို့ကတော့အများကြီးလို့အသေးဆိုတဲ့ဟာတော့ကျွန်မပြောချင်တာဟုတ်ကဲ့ရှင်ဟုတ်ကဲ့အဲ့တော့ဒီကချင်ဝူမန်အဆိုဆိုရှင်ပေါ့နော်ဒီကေဒဘလူးကွပ်အနေနဲ့ကိုစမ်းထွက်လို့ဘက်ကရောဒီခုဒုက္ခတွေတွေအတွက်လက်တလုံးမှာပေါ့အထူးသဖြင့်အမျိုးသမီးနဲ့ကလေးငယ်တွေအတွက်ကိုဘာတွေများဆောင်ရွက်ပေးနေတာတွေရောရှိပါလဲရှင်လက
control area အောက်မှာရှိရမှာကြံဖက်ကဒုက္ခတွေစခန်းတွေမှာကျမတို့တမရီနဲ့ပတ်သက်ပြီးမှခုန်ပန့်ပိုးနေရရရှိတယ်။ထိကုတမှုလည်းလုပ်တယ်ပေါ့နော်။ပြီးလို့ရှိရင်တစ်ဖက်မှာလည်းကျမတို့ဒီပေါ်မှာအမျိုးသမီးတွေအတွက် nutrition လိုအပ်တဲ့အစာအသောက်တွေအဲ့ဒါတွေပြီးတော့ကျမတို့မကြမကြဘူးအဲ့လိုကူညီတာတွေရှိတယ်။ပြီးလို့ရှိရင်အခုလောလောဆယ်ကျမတို့လုပ်နေတာကတော့အစ်စ်တော့ဒုက္ခတွေကို emergency support လေးတွေကျမတို့လုပ်နေရလို့ရှိတယ်။ဘယ်လိုပြောမလဲအမျိုးသမီးတွေနဲ့ကလေးတွေရဲ့ပြီးလို့ရှိရင်အသက်ကြည့်ရတဲ့အတွက်ကိုကျမတို့ကပံ့ပိုးနေရရရှိတယ်။အဓိကတော့ကျမတို့လည်းကုနေပံ့ပိုးရဆိုညာတော့အဖြစ်ကတော့အမျိုးသမီးတွေလိုအပ်တဲ့အသုံးဆောင်တဲ့ hygiene kit တို့ဘာလို့ကိုကျမတို့ကတော့တောက်လျှောက်ကုနေတာရှိရဲ့တစ်ဆက်တလမ်းမှလည်းကျမတို့ဒီနိုင်ငံတကာအဖွဲ့အစည်းတွေကိုဒီဒုက္ခသည်တွေကိုတောက်လျှောက်ကုနေဖို့အတွက်ကိုကျမတို့ကတော့အဖို့ကစီလုံးနေရလည်းရှိပါတယ
်ဟုတ်ကဲ့ရှင်ဟုတ်ကဲ့နောက်ဆုံးအနေနဲ့မေးချင်တာကအခုဆိုလို့ရှိရင်ဒီကမ္ဘာဒုက္ခသည်များနေလေဒီကမ္ဘာလုံးမှာပေါ့နော်ဒီနှစ်ထဲမှာပို့ပြီးတော့မှဒုက္ခသည်တွေအများကြီးတိုးပွားလာတဲ့အနေအထားမှာရှိရဲဆိုတော့အခုအထူးသဖြင့်ကချင်ဒုက္ခသည်တွေပေါ့နော်ကချင်ဒုက္ခသည်တွေအတွက်ကမ္ဘာဒုက္ခသည်များနေမှာနိုင်ငံတကာအပါအဝင်ဒီလက်ရှိဒီတာဝန်ယူထားတဲ့ဒီတာဝန်ရှိတဲ့သူတွေအကုန်လုံးအတွက်ပေါ့နော်ကချင်ဒုက္ခသည်တွေအတွက်မဆန့်ထဲဘာများတောင်းဆိုချင်တာရှိလဲနောက်သူတို့အတွက်ကောဘာများဆုတောင်းပေးချင်တာရှိပါလဲလို့ဟုတ်
ဟုတ်ဒီလိုကဘာကျမကြီးကဖြစ်နေတဲ့အခြေအနေမှာပေါ့နော်ပြီးလို့ရှင်ဈေးပွားကြီးလေးစလာတဲ့အခြေအနေအရန်ခက်ခဲတာတွေဈာထဲမှာဒီဒုက္ခတွေစခန်းတွေမှာခက်ခဲနေတဲ့ပြည်သူတွေကျမပြီးမှာပေါ့နော်ဆက်ပြီးမှာအာသင်ပြီးမှာအသက်ရှင်နိုင်ပါစေဆိုတဲ့ဟာကိုလည်းကျမဆုတောင်းပေးချင်တယ်တစ်ချိန်တည်းမှာပဲဒီနိုင်ငံတကာအတိုင်းအဝင်းရောပေါ့နော်ကျမတို့လူသားတွေကဒီငိမ့်ချမ်းတဲ့အပြုအမူနဲ့ဆက်ဆံရေးတွေရဲပြီးလို့ရှင်ကျမတို့ရဲ့ဒီ new policy အရဒီလိုအပ်နေတဲ့လူသားတွေကိုကျမတို့ကူညီနိုင်တဲ့အစီအစဉ်တွေလည်းဆက်ပြီးမှဟိုဒီဇိုင်းမှန်မှလှုပ်ဆောင်ဖို့အတွက်အရင်အရေးကြီးရဲ့ဆိုတာကိုလည်းကျမတောင်းဆိုချင်ပါတယ
်ဟုတ်ကဲ့ရှင်ဖြည့်ပေးတာအများကြီးကျေးဇူးတင်ပါတယ်နော်မဆန်ထွယ်ဟုတ
်ဟုတ်ကဲ့ပါ
ကချင်မျိုးသမီးအစည်းအရုံးတွဲဖက်အတွင်းမှစံထွယ်ဖြစ်ပါတယ်ရှင်မြန်မာနိုင်ငံမြောက်ဖျားပိုင်းကချင်ပြည်နယ်ထဲမှာကချင်လူမျိုးရေးအဖွဲ့ KIO လောက်ခံကချင်လူမျိုးရေးတပ် KIA နဲ့မြန်မာအစိုးရတပ်တို့ကြားမှာ1994ခုနှစ်ကအပြည့်အခက်ရက်စဲခဲ့ပေမဲ့2011ခုနှစ်မှာတော့တိုက်ပွဲတွေဖြစ်နေတာဒီကနေ့အထိဖြစ်ပါတယ်စစ်ပြေးဒုက္ခသည်တွေကဆရာနာသိမ်းပြီးတဲ့နောက်မှာနောက်ထပ် 5,000 ထပ်တိုးလာခဲ့ပြီးအခုလောလောဆယ်မှာတသိန်းခွဲကျော်လောက်ရှိနေတဲ့ကချင်စစ်ပြေးဒုက္ခသည်တွေအနေနဲ့နေရက်ကိုပြန်နိုင်မဲ့အခြေအနေကတော့အလံဝင်းနေပါသေးတယ်ရှင် VOA American အတန်ရဲ့တနင်္ဂနွေနေ့ညပိုင်းအစီအစဉ်တွေကိုနားဆင်နေရတာဖြစ်ပါတယ်အခုဆက်ပြီးတော့နိုင်ငံတကာသတင်းဆောင်မတဲ့ဘုတ်ကိုတင်ဆက်ပေးကြပါတယ်မြောက်အတလန်တိတ်စာချုပ်နေတိုးမဟာမိတ်အဖွဲ့ရဲ့ထိပ်သီးအစည်းအဝေးရှေ့လာထဲမှာကျင်းပဖို့အစီအစဉ်ရှိနေချိန်မှာပဲဖင်လန်နဲ့ဆွီဒင်နိုင်ငံတွေကအဖွဲ့ဝင်အဖြစ်ပါဝင်မဲ့အစီအစဉ်ကတော့မရေမရာဖြစ်နေပါတယ်တူရကီသမ္မတကတော့တူရကီကိုဆန့်ကျင်နေတဲ့အကြမ်းဖက်သမားတွေကိုထောက်ပံ့ပေးနေတယ်ဆိုတဲ့ဆွဆွဲချက်နဲ့ဖင်လန်နဲ့ဆွီဒင်နိုင်ငံတွေကိုနေတိုးအဖွဲ့မှလက်မခံမှုအပြင်းထန်ကန့်ကွက်နေတာပါဒီကြောင့်တူရကီနိုင်ငံအစ္စတန်ဘူမြို့ကနေ VOA သတင်းတောက် Dorin Jones သတင်းပေးပို့ထားတာကိုကိုခင်မောင်စိုးမင်းကပြောပြပေးပါမယ်ရှင်
ဆွီဒင်နဲ့ဖင်လန်တို့နေတိုးအဖွဲ့ဝင်ဖြစ်ဖို့အတွက်မေလာတဲ့လျှောက်ထားချိန်မှာလှုပ်ရုပ်လှုပ်စင်တရားဝင်အောင်လုပ်တဲ့သဘောလိုထင်ခဲ့ကြပေမဲ့အခုအခါမှာတော့အဖွဲ့ဝင်အဖြစ်လက်ခံရေးမရေမရာဖြစ်နေပါတယ်။တူရကီသမ္မတရီဆက်ဒီအန်ဒိုဂန်ကတော့တူရကီကိုလက်နက်ကင်ပုံကန်းနေတဲ့ကာဒစ်သဘုံအဖွဲ့ PKK ကိုအကူအညီပေးနေတာတွေမရဘူးဆိုရင်နေတိုးအဖွဲ့ဝင်ရောက်ရေးဗီဒိုအာဏာနဲ့ပယ်ချမယ်လို့ပြောပါတယ်။တူရကီအနေနဲ့ PKK သဘုံအဖွဲ့ကိုအကြမ်းဖက်အဖွဲ့အစည်းအဖြစ်သဘောထားနေပါတယ်။ဖင်လန်နဲ့ဆွီဒင်နိုင်ငံတို့ကတော့ PKK အဖွဲ့ကိုထောက်ပံ့နေတယ်ဆိုတဲ့စွပ်စွဲချက်ကိုညှင်းပယ်ထားပြီးတူရကီနိုင်ငံရဲ့စိုးရိမ်မှုတွေကိုဖြေရှင်းနိုင်ဖို့ကြိုးစားနေကြောင်းပြောပါတယ်။ဥရောပကောင်စီရဲ့နိုင်ငံခြားရေးရာကျွမ်းကျင်သူ Alice Adidesaba ကအခုလိုသုံးသပ်ပါတယ
်။ The fact is that Turkey does hold a very important
တူရကီမှာအရေးပါတဲ့ဗီတိုအာဏာရှိပါတယ်။ဒါကြောင့်လည်းအလွယ်တကူအဆင်ချော့ချော့နဲ့တော့ဖြေရှင်းဖို့လွယ်မယ်မထင်ပါဘူး
။အမေရိကန်ပြည်ထောင်စုရောဥရောပသမဂ္ဂရောက PKK သဘုံအဖွဲ့ကိုအကြမ်းဖက်အဖွဲ့အစည်းအဖြစ်သတ်မှတ်ထားပါတယ်။ဒါ့အပြင်တူရကီသမ္မတအန်ဒိုဂန်ကစီးရီးယားနိုင်ငံကကာဒစ်လက်နက်ကိုင်အဖွဲ့တစ်ခုဖြစ်တဲ့ YPG အဖွဲ့ဟာလည်း PKK အဖွဲ့နဲ့ဆက်ဆံမှုရှိတဲ့အတွက်နိုင်ငံတွေအနေနဲ့ထောက်ပံ့ပေးတာတွေရပ်တန့်ဖို့တောင်းဆိုလိုက်ပါတယ်။ ဒါပေမဲ့လည်း YPG လက်နက်ကိုင်အဖွဲ့ဟာစီးရီးယားနိုင်ငံမှာအစ္စလာမစ်စစ်သွေးကြွ IS အကြမ်းဖက်အဖွဲ့အစည်းကိုတိုက်ခိုက်နေတဲ့အတွက်ဖင်လန်၊ဆွီဒင်နဲ့အမေရိကန်အပါအဝင်နိုင်ငံအတော်များများကအထောက်ပံ့တွေပေးနေကြပါတယ်ဒါပေမဲ့လည်း NATO အဖွဲ့တိုးချဲ့မဲ့အစီအစဉ်ပေါ်သဘောထားတင်မာတဲ့တူရကီသမ္မတရဲ့တကယ့်လက်တွေ့ပြစ်မှတ်ဟာအမေရိကန်သမ္မတဂျိုးဘိုင်တင်ဖြစ်ကောင်းဖြစ်နိုင်တယ်လို့တူရကီနိုင်ငံကန်ဒါဟက်စ်တက္ကသိုလ်ကနိုင်ငံတကာဆက်ဆံရေးပါမောက်ကဆိုလိုအိုဇဲတို့လိုကျွမ်းကျင်သူတွေကသုံးသပ်ကြပါတယ်
Many people do think that
Finland နဲ့ Sweden ကိုအဖွဲ့ဝင်ဖြစ်ရေးကန့်ကွက်နေတာဟာအခြေခံအဖြစ်အမေရိကန်အနေနဲ့တူရကီကိုအလေးထားပြီးထိတွေ့ဆက်ဆံဖို့အတည်ပြုလိုက်တာလို့ယူဆတဲ့သူအတော်များများရှိပါတယ်။သမ္မတဘိုင်ဒန်အနေနဲ့လည်းတူရကီသမ္မတအာဒိုဝန်နဲ့အမေရိကန်သမ္မတဟောင်းဒိုနယ်ထရန့်ပုဂ္ဂိုလ်ရေးတိဆောက်ထားသလိုမျိုးပြန်ဖြစ်စေချင်နေတာပါ
။သမ္မတဂျိုးဘိုင်ဒန်အနေနဲ့ကတော့သူ့အရင်သမ္မတတွေလိုမဟုတ်ပဲတူရကီရဲ့လူ့အခွင့်အရေးမှတ်တမ်းတွေနဲ့ပတ်သက်ပြီးဝေဖန်ထောက်ပြနေပြီးတူရကီသမ္မတအန်ဒိုဂန်နဲ့တိုက်ရိုက်ထိတွေ့ဆက်ဆံမှုမျိုးကိုရှောင်ကျဉ်ခဲ့ပါတယ်။အဖွဲ့ဝင်ဖြစ်ဖို့ကြိုးပမ်းနေတဲ့ဆွီဒင်နဲ့ဖင်လန်နိုင်ငံတွေမှာစစ်အင်အားဖြည့်တင်းဖို့တခြား NATO အဖွဲ့ဝင်တွေပူးပေါင်းပြီးအမေရိကန်ကတူရကီရဲ့ဗီဒိုသုံးပယ်ချဖို့ချိန်ချောက်မှုတွေကိုတုံ့ပြန်နိုင်တာကြောင့်တူရကီဟာပိုမိုအထူးကြံဖြစ်လာနိုင်တယ်လို့လည်းအကဲခတ်တွေယူဆနေကြပါတယ်။အဲ့ဒီအစားအမေရိကန်နဲ့တခြား NATO အဖွဲ့ဝင်နိုင်ငံတွေဟာတူရကီကဗီဒိုသုံးပယ်ချမယ်လို့ချိန်ချောက်ထားတဲ့ဆွီဒင်နဲ့ဖင်လန်နိုင်ငံတွေမှာစစ်အင်အားတိုးချဲ့ပြန်ထားတာကိုလှုံ့ဆော်မှာဖြစ်ပါတယ်။အဲ့ဒီလိုလောက်တာဟာတူရကီကိုနောက်ထပ်အထူးကြံဖြစ်သွားစေပါတယ်လို့လေးလာသူတွေကယူဆနေကြပါတယ်။အဲ့ဒီလိုအခြေအနေကြားမှာပဲတူရကီနိုင်ငံသုံးလိုင်းရာငွေချေးဟာလည်းမတိမငိမ်ဖြစ်လာပြီးစီးပွားရေးထိခိုက်မှုတွေလည်းကြုံတွေ့နေရပါတယ်။ဒါပေမဲ့လည်း NATO အဖွဲ့ကိုအန်တုတဲ့ရည်တည်ချက်ကြောင့်မဲဆန္ဒရှင်တွေရဲ့ထောက်ခံမှုတွေရရှိနိုင်တာကိုမြင်နေရတဲ့တူရကီသမ္မတကြီးကတော့တန်ဖိုးကြီးကြီးပေးဆက်ဖို့ဝင်လေးနေမှာမဟုတ်ဘူးလို့လည်းအကဲခတ်တွေကသုံးသပ်နေကြပါတယ်ခင်ဗျာ။
ရောက်အတလန်ဒိဆာကျုံနေတိုးမဟာမိတ်အဖွဲ့တွေကိုအဖွဲ့ဝင်တစ်တီပါဝင်လာနိုင်မဲ့အခြေအနေကိုခင်မောင်ဆိုမင်းတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။တော်ရရှင်များရှင်။အမေရိကန်ပြည်ထောင်စုမှာဇွန်လ19ရက်နေ့ကိုဂျွန်တင့်အစိုးရရုံးပိတ်ရက်အဖြစ်နဲ့2021ခုနှစ်ကပဲအမေရိကန်သမ္မတကလက်မှတ်ရေးထိုးသတ်မှတ်လိုက်ပါတယ်။ဒီကနေ့ဟာဂျွန်စနစ်အဆုံးသတ်မှုအဆုံးသတ်တဲ့နေ့အဖြစ်နဲ့လူပောင်အတိုင်းဝိုင်းကြမှာဆင်နွှဲနေကြတာကြပါပြီ။ VOA ပုံပြရုပ်သံမှာမယေးတန်နာကျော်တင်ပြထားပါတယ်။
အမေရိကန်မှာအစိုးရရုံးပိတ်ရက်ဖြစ်နေနောက်ဆုံးတက်မှတ်လိုက်တဲ့ဂျွန်ထင့်အားလိုက်ကိုအာဖရိကနယ်ပွားတွေဆင်နွှဲခဲ့တာ150ကျော်ပါပြီ။အမေရိကန်ပြည်ထောင်စုမှာဂျွန်စနစ်အဆုံးသတ်မှုကိုအထိမ်းအမှတ်ပြုဆင်နွှဲတာဖြစ်ပါတယ်။ပထမဆုံးအချိန် 1866 ဂျွန်19မှာဆင်နွှဲခဲ့ပါတယ်။အဲ့ဒီရဲ့ပထမတက်တဲ့ကတော့ Texas ပြည်နယ် Galveston မြို့ကဂျွန်ပြုတ်ခံနေရတဲ့အာဖရိကနယ်ပွားတွေသူတို့လွတ်လပ်ပြီးပြည်ရင်းစစ်ကြီးလွန်ခဲ့တဲ့2လကပဲပြီးဆုံးသွားပြီဆိုတာသိလိုက်ရပါတယ်။သမားအိဗရာဟင်လင်ကင်ဂျွန်စနစ်ဖြတ်သိမ်းတဲ့ကြီးညာချက်ထုတ်ပြန်ခဲ့ပြီးတော့လက်နက်ခွဲကြော်ကြမှာသူတို့စီအကြောင်းကြားလိုက်တာပါ။1866ခုနှစ်ကစပြီးတော့ဂဲဗက်စတန်မှာစတင်ဆင်းရဲလိုက်တာပျော်ဝဲရှင်မွေတွေနိုင်ငံအနှံ့တခြားမျိုးတွေနေတွေထိပါကူးဆက်သွားပါတယ်။အားလိုက်ရဲ့နာမည်ကတော့1919ဆိုတဲ့ရက်ပေါင်းပြီးတော့ဖြစ်သွားတာပါ။ဂျူဘလီနေ့ဂျွန်စနစ်ဖြတ်သိမ်းနေ့လွတ်လပ်မှုနေ့လို့လည်းခေါ်ကြပါတယ်။မိသားစုတွေပြန်လဲစုံစည်းကြခြေတက်ပွဲတွေလုပ်ကြပျော်ဝဲရှင်ပွဲတွေဆင်နွှဲကြနဲ့ကျင်းပပါတယ်1980မှာ Texas ပြည်နယ်ကဒီနေ့ကိုပြည်နယ်အားလိုက်ရဲ့ဖြစ်အရင်ဆုံးသတ်မှတ်ပါတယ်အဲ့ကဆလို့တခြားပြည်နယ်တွေလည်းဒီနေ့ကိုအားလိုက်ရဲ့နေ့ဒါမှမဟုတ်အောက်မေ့ပွဲနေ့ဖြစ်နေတဲ့တရဝင်သတ်မှတ်ပါတယ်2020မှာ George Floyd နဲ့တခြားလူမဲတချို့ရဲလက်ထံမှာတေဆုံးခဲ့လို့တနိုင်ငံလုံးဆန္ဒပြကန့်ကွက်မှုတွေဖြစ်ခဲ့ပြီးနောက်ဒီရက်ကိုလူတွေပို့ပြီးအာရုံစိုက်မိလာပါတယ်2021မှာတော့ဂျွန်ထင့်ကိုအမေရိကန်ပြည်ထောင်စုအစိုးရရဲ့စစ်တရေမြအားလက်ရဲ့အဖြစ်လွှတ်တော်ကအတည်ပြုပြီးသမ္မတဂျိုးဘိုင်ဒန်ကဥရေဖြစ်နေလက်မှတ်ရေးထိုးလိုက်ပါတယ
် VOA အမေရိကန်တန်ရဲ့တနင်္ဂနွေနေ့ညမြန်မာဘာသာအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်အခုဆက်ပြီးတော့တနင်္ဂနွေညတိုင်းတင်ဆက်ပေးနေကြအပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးကြပါတယ်အရင်ဆုံးတော့ကမ္ဘာမြန်မာမီဒီယာမြင်ကွင်းကိုတင်ဆက်ပေးကြပါတယ်ပြည်သွင်းနိုင်တင်ဆက်ထားတဲ့ကမ္ဘာမြန်မာမီဒီယာမြင်ကွင်းအစီအစဉ်မှာတော့ဒီသတင်းမဲ့အတွက်အမေရိကန်တရုတ်ဆက်ဆံရေးကမြန်မာနိုင်ငံရေးအပေါ်အကျိုးသက်ရောက်နိုင်သလားဆိုတာကိုဆွေးနွေးတင်ပြမှာပါမယ့်ရင်ချင်းနိုင်ငံကအကူအညီတင်ဆက်ပေးထားပါတယ်
အားလုံးမင်္ဂလာပါခင်ဗျာဒီတစ်ပတ်ကမ္ဘာမြန်မာမီဒီယာမြင်ကွင်းကန်တာကနေအမေရိကန်တရုတ်ဆက်ဆံရေးက မြန်မာနိုင်ငံရေးပေါ်အကျိုးသက်ရောက်နိုင်သလားဆိုတဲ့အကြောင်းကိုတင်ပြပြီးသွားမှာဖြစ်ပါတယ်။ကျွန်တော်ကတော့ပြည်သွေးနိုင်ပါ။အာဆီယံရဲ့မြန်မာအရေးဘုံသဘောတူညီချက်၅ရပ်ကိုအပြည့်အဝကောင်တယ်ဖော်ရေးအာဆီယံနဲ့ဆက်ပြီးပူးပေါင်းလှုပ်ဆောင်ပါလို့စစ်ကောင်စီကိုဗီယက်နမ်နိုင်ငံကတိုက်တွန်းလိုက်တဲ့အကြောင်း VNA ဗီယက်နမ်သတင်းမှာဖော်ပြထားတယ်လို့လွတ်လပ်တဲ့အာရှတန် RFA ကဂျွန်လ14ရက်နေ့ကဖော်ပြခဲ့ပါတယ်။ဗီယက်နမ်ကိုယ်စားလှယ်အဖွဲ့ရဲ့ဒုတိယခေါင်းဆောင်လီတီမင်းတို့ကဂျွန်လ23ရက်နေ့မှာမြန်မာအရေးနဲ့ပတ်သက်ပြီးကုလသမဂ္ဂထွေထွေညီလာခံမှာပြောဆိုခဲ့တာပါ။မြန်မာအရေးမှာသက်ဆိုင်ရာအင်အားစုအားလုံးနဲ့တွေ့ဆုံဆွေးနွေးပြီးငြိမ်းချမ်းပြီးတော့အပြုသဘောဆောင်တဲ့ဖြေရှင်းမှုတွေကိုလှုပ်ဆောင်ဖို့လဲဗီယက်နမ်နိုင်ငံကတိုက်တွန်းခဲ့ပါတယ်။ဒါ့အပြင်မြန်မာပြည်ဒီမိုကရေစီအသွင်ကူးပြောင်းရေးအတွက်နိုင်ငံတကာကဝိုင်းဝန်းကူညီဖို့လိုကြောင်းနဲ့မြန်မာအရေးအာဆီယံရဲ့ကြိုးပမ်းအားထုတ်မှုတွေကိုလည်းနိုင်ငံတကာအတိုင်းဝိုင်းကဆက်ပြီးအားပေးကူညီဖို့ဗီယက်နမ်ကတိုက်တွန်းကြောင်းလည်းလီတီမင်းတို့ကကုလသမဂ္ဂမှာပြောဆိုခဲ့ပါတယ်။မြန်မာအရေးနဲ့ပတ်သက်ပြီးဗီယက်နမ်ရဲ့ပြောကြားချက်ဟာထူးခြားတယ်လို့ဆိုရမှာပါ။ကွန်မြူနစ်နိုင်ငံဖြစ်တဲ့ဗီယက်နမ်ဟာအာဆီယံထဲမှာမြန်မာအရေးနဲ့ပတ်သက်ပြီးသိတဲ့တဲ့ကြွကြွပြောလို့မရှိပါဘူး။ဒါကိုကြည့်ရင်အာဆီယံအဖွဲ့ကြီးဟာမြန်မာစစ်ကောင်စီရဲ့လှုပ်ရွတ်တွေအပေါ်အားမလို့အားမရဖြစ်နေတာတီးမခံနိုင်တော့တာကိုပြသလိုက်တာလို့လည်းဆိုနိုင်ပါတယ်။မလေးရှားနိုင်ငံသားကြီးဝန်ကြီးကလည်းမြန်မာပြည်နာကိုဖြည့်ရှင်းရမှာအချိန်သတ်မှတ်ချက်နဲ့ပါဝင်ပတ်သက်သူစီရင်ကိုအာဆီယံအနေနဲ့ချမှတ်ဖို့ဂျွန်လ17ရက်နေ့ကအကြံပေးလိုက်တဲ့အကြောင်းကို VOA ကထုတ်လွှင့်ခဲ့ပါတယ်။
ဘဲချင်းဘဲအတိုင်းတာတိလုပ်ငန်းပြင်းမြောက်အောင်မြင်အောင်လှုပ်ဆောင်မယ်ဘယ်သူတွေနဲ့တွေ့ဆုံမယ်ဘယ်သူတွေပါဝင်သင့်တယ်ဆိုတာတွေကိုအာဆီယံဘုံသဘောတူညီချက်၅ချက်ထဲမှာထည့်သွင်းဖော်ပြထားတာမရှိဘူးလို့စင်ကာပူမှာကျင်းပနေတဲ့အာရှလုံခြုံရေးဆိုင်ရာညီလာခံမှလည်းမလေးရှားနိုင်ငံသားရဲ့ဝန်ကြီးဆက်ဖူဒင်အယ်ဘဒူလာကပြောကြားခဲ့ပါတယ်ဒါ့အပြင်ပါဝင်ပတ်သက်သူတွေစီးမှနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်တမရဦးဝင်းမြင့်NUG ဂျာကာလာအမျိုးသားညီညွတ်ရေးအစိုးရနဲ့ NUCC အမျိုးသားညီညွတ်ရေးအတိုင်းအမြန်ကန်ကောင်စီတို့ပါဝင်ရမယ်လို့မလေးရှားနိုင်ငံသားရဲ့ဝန်ကြီးကနေသူ့ရဲ့ Facebook စာမျက်နှာမှာရေးသားထားတာကိုလည်းတွေ့ရပါတယ်။ကုလသမဂ္ဂအတွင်းရေးမှူးချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်နိုလင်းဟေဇာကလည်းဆရာနာတင်ပြီးနောက်ပိုင်းအကြက်တဲကြုံနေရတဲ့မြန်မာနိုင်ငံအခြေအနေဟာဒေတာရင်းကိုပါရိုက်ခတ်မဲ့ NDA တွေရှိနေတာကြောင့်နိုင်ငံတကာကအမြန်ဆုံးတုံ့ပြန်ဖြေရှင်းကြဖို့တိုက်တွန်းလိုက်ပါတယ်။ကြီးထွားလာနေတဲ့အကြမ်းဖက်မှုတွေနဲ့မတည်ငြိမ်တဲ့အခြေအနေကနိုင်ငံနယ်နိမိတ်တွေကိုကြော်လွန်တက်ရောက်ရိုက်ခတ်နေတယ်လို့စင်ကာပူနိုင်ငံမှာကျင်းပခဲ့တဲ့ Shangri-La Dialogue လို့ခေါ်တဲ့အာရှလုံခြုံရေးညီလာခံမှာဂျွန်လ17ရက်နေ့ကပြောကြားခဲ့ပါတယ်။ကုလအထွေမှုချုပ်ရဲ့မြန်မာဆိုင်ရာအထူးကိုယ်စားလှယ်ဟာတာဝန်ပေးရခံရတာ6လရှိခဲ့ပါပြီ။ဒါပေမဲ့အခုချိန်ထိမြန်မာနိုင်ငံကိုတွားရောက်နိုင်ခြင်းမရှိသေးပါဘူ
းမြန်မာနိုင်ငံရဲ့နိုင်ငံရေးအကျပ်တဲဟာနိုင်ငံနဲ့နိမိတ်ကိုကြော်ကာဒေတာရင်းပြဿနာတရားဖြစ်လာနေပါပြီတိုင်းနဲ့ရှိတဲ့စစ်ပေးချောင်းတွေနေဆက်ဒေတာတွေကိုရောက်ရှိလာတာနိုင်ငံတွင်းမှာအလုတ်ကန်ရှားပါးကအလုတ်လက်မဲ့တွေများလာတာကြောင့်နေဆက်ဖြတ်ကြော်ကာတရားမဝင်ရွှေ့ပြောင်းလုပ်သားတွေထောင်ပေါင်းရှိကာအိမ်နီးချင်းနိုင်ငံတွေစီဝင်ရောက်လာတာတွေကြုံနေရတဲ့အပြင်မူရစ်စေဝါထုတ်လုပ်မှုနဲ့ကုန်သွယ်မှုလူကုန်ကူးမှုတစ်ခိုးထုတ်မှုတွေစံချိန်တင်မြင့်တက်လာနေတာတွေဟာဒေသတွင်းနိုင်ငံတွေကိုရိုက်ခတ်လာနေပါတယ်။အာရှလုံခြုံရေးညီလာခံမှာပဲအမေရိကန်နိုင်ငံသားရေးဝန်ကြီးဌာနရဲ့အတိုင်ပင်ခံဒဲရစ်ချူလီကမြန်မာစစ်ကောင်စီကနောက်နှစ်ထဲကျင်းပဖို့ပြင်နေတဲ့ရွေးကောက်ပွဲတွေဟာလွတ်လပ်မျှတမှာမဟုတ်ဘူး။ဒီရွေးကောက်ပွဲတွေဟာဒေသတွင်းနဲ့နိုင်ငံတကာကိုလှည့်စားဖို့ကြိုးပမ်းမှုတရက်တာဖြစ်လိမ့်မယ်လို့ပြောကြားခဲ့ပါတယ်။ဒါဟာ2023ရွေးကောက်ပွဲဟာမြမနိုင်ငံရေးရဲ့အဖြေမဟုတ်ဘူးစစ်ကောင်စီကသူ့ရဲ့အကြက်တဲအတွက်ထွက်ပေါက်ဖန်တီးမှုသာဖြစ်တယ်လို့ထောက်ပြလိုက်ခြင်းလည်းဖြစ်ပါတယ
်ဒီအာရှလုံခြုံရေးညီလာခံမှာအမေရိကန်တရုတ်စတဲ့အင်အားကြီးနိုင်ငံတွေလည်းတက်ရောက်ကြပါတယ်ညီလာခံတက်ရောက်လာတဲ့တရုတ်ကာကွယ်ရေးဝန်ကြီးဝေဖန်ဟေးကအမေရိကန်ပြည်ထောင်စုဟာအာရှပစိဖိတ်ဒေသမှာရှိတဲ့နိုင်ငံတွေရဲ့ထောက်ခံမှုတွေကိုအတင်းအဓမ္မရယူပြီးတရုတ်အစိုးရနဲ့ရန်တိုက်ပေးဖို့ကြိုးစားနေတယ်။အင်ဒိုပစိဖိတ်ဒေသမှာရှိတဲ့နိုင်ငံတွေနဲ့အတူနိုင်ငံပေါင်းစုံပါဝင်တဲ့အကျိုးတူဆောင်ရွက်မှုတွေလုပ်ဖို့လိုအပ်နေတယ်လို့အမေရိကန်ကာကွယ်ရေးဝန်ကြီးကအလေးပေးပြောကြားလိုက်တာဟာတရုတ်နိုင်ငံကိုကြောက်သေးကိုတွန်းပို့ဖို့ကြိုးစားနေတာဖြစ်တယ်လို့ပြောကြားခဲ့ပါတယ်။ အမေရိကန်ကာကွယ်ဝင်ကြီးလွိုက်အော့စတင်ကလည်းတရုတ်နိုင်ငံဟာဒေတာရင်းမှာမတည်ငြိမ်မှုတွေကိုဖန်တီးနေတယ်လို့ရှန်ဂရီလာလုံခြုံရေးဆိုင်ရာထိပ်သီးအစည်းအဝေးမတိုင်ခင်တရက်ကပြောကြားခဲ့ပါတယ်ဒီလိုပြောကြားချက်အပေါ်တရုတ်ကာကွယ်ဝင်ကြီးကပြင်းပြင်းထန်ထန်ဝေဖန်ပြီးတော့ပယ်ချလိုက်ပါတယ်လက်တလောအခြေအနေမှာအမေရိကန်နဲ့တရုတ်နိုင်ငံဆက်ဆံရေးဟာတင်းမာနေတာပါအထူးသဖြင့်ရုရှားယူကရိန်းစစ်ပွဲနဲ့ထိုင်ဝမ်အရေးတွေမှာအမေရိကန်နဲ့တရုတ်တို့ဟာထိတ်တိုက်တွေ့နေတဲ့အနေအထားပါသူတို့နှစ်ဦးထိတ်တိုက်တွေ့မှုဟာမြန်မာနိုင်ငံပေါ်မှာလည်းအကျိုးသက်ရောက်မှုတွေမလွဲမသွေရှိလာနိုင်ပါတယ
်2021ဖေဖော်ဝါရီလ1ရက်နေ့မှာစစ်တပ်ကအာဏာသိမ်းပါတယ်ကုလသမဂ္ဂဆိုင်ရာမြန်မာတမ်းမတ်ကြီးဦးကျော်မိုးထွန်းဟာစစ်အာဏာသိမ်းတာကိုဆန့်ကျင်ကာ CDM လုပ်ပါတယ်ဥကြမိုးထွန်းကိုကုလသမဂ္ဂဆိုင်ရာတာမတ်ကြီးအဖြစ်ဆက်လက်အသိမှတ်ပြုရေးမပြုရေးအတွက်အမေရိကန်နဲ့တရုတ်တို့ညှိနှိုင်းပြီးဆက်လက်အသိမှတ်ပြုခဲ့ပါတယ်။ပြောရရင်ဥကြမိုးထွန်းဟာစစ်ကောင်စီကိုဆန့်ကျင်ပြီး NUG အစိုးရကိုကိုစားပြုရပ်တည်နေတဲ့တာမတ်ကြီးပါ။ကုလတလောအချိန်မှာအမေရိကန်နဲ့တရုတ်တို့ဆက်ဆံရေးဟာတင်းမာဆိုးရွားနေခြင်းဖြစ်ပါတယ်။ဒါကြောင့်လာမယ့်စက်တင်ဘာလမှာစတင်မယ်ကုလသမဂ္ဂထွေထွေညီလာခံကြီးမှာဥကြမိုးထွန်းကိုမြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂတာဝန်ကြီးအဖြစ်ဆက်လက်အသိမှတ်ပြုရေးမပြုရေးဆိုတဲ့ Credential Challenge ပေါ်တရုတ်အမေရိကန်ဆက်ဆံရေးကဘယ်လိုအကျိုးသက်ရောက်မှုရှိမလဲဆိုတာထည့်သွင်းစဉ်းစားဖို့လိုအပ်မှာဖြစ်ကြောင်းပါခင်ဗျာ
အမေရိကန်တရုတ်ဆက်ဆံရေးကမြန်မာနိုင်ငံရေးအပေါ်အကျိုးသက်ရောက်နိုင်မှာမလားဆိုတဲ့ကမ္ဘာမီဒီယာမြန်မာကဗတ်မြန်မာမီဒီယာမြင်ကွင်းအစီအစဉ်ကိုပြည်သွင်းနိုင်ငံတင်ဆက်ပေးထားတဲ့အစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်အခုဆက်ပြီးတော့ VOA မြန်မာပိုင်းရဲ့သောရရှင်တွေပေးပို့လာတဲ့ပေးစာပြန်စာတွေကိုစူးစီးပြီးမရေးတန်တာကျော်တင်ဆက်ထားတဲ့မြန်မာပြည်မှပေးစာများခန္ဓာနားဆင်ကြရအောင်ပါရှင်
ကင်းရှင်ပြော်မင်္ဂလာပေါင်းတဲ့ပြည်စုံတဲ့နေ့ဖြစ်ပါစေသောရရှင်များရှင် VOE ကိုရေးလာတဲ့သောရရှင်တွေရဲ့ပေးစာတွေအီးမေးတွေပြီးတော့ VOE မြန်မာဝိုင်း Facebook စာမျက်နှာပေါ်မှာလာပြီးတော့ရေးကြတဲ့သောရရှင်တွေရဲ့မှတ်ချက်တွေနဲ့ Messenger ကစာတွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ကြားပေးပါရမရှင်အခုအရင်ဦးဆုံးသောရရှင်တွေရဲ့မှတ်ချက်တူတွေနဲ့စာချင်ပါတယ်VOA စီစဉ်တဲ့ကို Facebook ထုတ်လွှင့်ချက်အောက်မှာစာရေးလာတဲ့သောရရှင်ကတော့ VOA အဖွဲ့သူဖွဲ့သားတွေအားလုံးစိတ်တုခ၊ကာယတုခ၊ညာနာတုခအဝဝနဲ့ပြည့်စုံကြပြီးတော့သတင်းထူးသတင်းဥတွေစင်စင်မပြတ်ထုတ်လွှင့်နိုင်ကြပါစေလို့ဆုတောင်းပါတယ်တဲ့။ဟုတ်ကဲ့ကျေးဇူးအထူးတင်ပါတယ်ရှင်။ဒီနေ့ဇွန်လ19ရက်နေ့ဟာမြန်မာနိုင်ငံမှာစစ်တပ်ကအနာသိမ်းလိုက်ပြီးတော့ဖမ်းဆီးလိုက်တာကြောင့်အကျဉ်းချခံရတဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ရဲ့89နှစ်မြောက်မွေးနေ့ဖြစ်ပါတယ်နော်။ဒေါအောင်ဆန်းစုကြည်ရဲ့မွေးနေ့မှာဒေါအောင်ဆန်းစုကြည်ပါဝင်နိုင်ငံရေးအကျဉ်းသားတွေပြန်လှုပ်ပေးဖို့နိုင်ငံတကာရောက်မြန်မာရေးလှုပ်ရှားသူတွေကတောင်းဆိုလိုက်တဲ့အကြောင်းဗီဒီယိုကသတင်းတင်ပြပေးခဲ့ပါတယ်။ဒီသတင်းအောက်မှာလာပြီးတော့ရေးလာကြတဲ့သောရရှင်တွေရဲ့မှတ်ချက်တွေမှာတော့ရွှေစင်ယူဆိုတဲ့သောရရှင်ကမင်္ဂလာရှိတဲ့မနေ့ဖြစ်ပါစေတဲ့အမေမွေးနေ့မှာစလူတိုင်းလွတ်မြောက်ကြပါစေလို့ဆုတောင်းလာပါတယ်။ကြော်လင်းဆိုတဲ့သောရရှင်ကတော့အမေစုတက်ရှိချမ်းမှာစိတ်ချမ်းသာ၍အချုံနောင်ခံဘဝအမြန်ဆုံးလွတ်မြောက်ပါစေတဲ့။အင်ချင်းပတ်မျက်ခိုင်ဆိုတဲ့သောရရှင်ကလည်းအမြန်ဆုံးလွတ်မြောက်ဖို့ဆုတောင်းပါတယ်ဆိုပြီးခတ်တူတူရေးလာပါတယ်။ဒါကဒီလိုမျိုးမွေးနေ့ဆုတောင်းနဲ့အများကြီးတွေကတချို့ကိုဖော်ပြပေးလိုက်တာပါနော်။ဒီထက်မှဝေလင်းဖုံးမြင့်ဆိုတဲ့သောရရှင်ကတော့မတရားဖန်ဆီးချုံနောင်ခြင်းမှာအမေစုအမြန်ဆုံးလွတ်မြောက်ပါစေလို့ရေးလာပါတယ်။သောရရှင်မျိုးဝေကတော့သူတိုက်ရိုက်ဆုတောင်းတာမဟုတ်ပေမဲ့သူများရဲ့ဆူတောင်းစာကိုတစ်ဆင့်ဝေမျှလာတာပါ။သူကတရုတ်ဆောင်တောင်းရဲ့အမေစုမွေးနေ့ဆူတောင်းစကားဆိုပြီးတော့တော်ဝင်နေများပန်းနေမပွင့်တော့တာကြပြီမေ။အိမ်မက်တွေခောက်သိမ်းအမှန်တရားတွေအကြောက်တရားကိုဖျက်ခဲ့ကြတယ်။ညီညွတ်မျှတဲ့ဒီမိုကရေစီစစ်စစ်အတွက်ခီးထွက်နေကြတယ်မေ။တော်ဝင်လေးတွေလှကြတယ်မေတဲ့။ဒေါင်းအမေကျမ်းမာပါစေဆိုတော့သူရဲ့နာမည်နဲ့ဆူတောင်းလာပါတယ်။ဒါကသောရရှင်ကိုမျိုးဝေဒေါအောင်ဆန်းစုကြည်မွေးနေ့ဆုတောင်းမျှဝေလာတာဖြစ်ပါတယ်။ Tane view go me up in the virus retorash in Noyata. View go type me. Nam Tangare Kama, say Tana, Lujilavari.
Minglava view Kamya, view go me up in the body. Train about Ladwake body. Kita Tainanga, Tore, low sheep yawny, phone I'm a media near Yaldoga, Chema, General Kanata, say Chanda Muro, Yage body. I met the Denga, General Atalu, Pinido, Namata Yay led the Kugu, Loni, the Lube, Kanzabari. Not home, you know, let Doda Trasia, Bumiani, yo. View in Yama, BBC Yama, DVB Dogo, Abigera, Natal Satongunic Regaba. Yama B. Ludanzi, Fong Kai Nine at Chamberly. Radio Kaka, so ye a penet to Abigabare. Bapipipa, view in Bidazugo, Jesu de Mare, Jama Jabazibia.
These are little parrots, ma. တကယ်ကိုကျင်းစာမိပါရင်အထူးသဖြင့်အခုနောက်ပိုင်းနိုင်ငံတကာသတင်းတွေရောမြန်မာသတင်းတွေရောနေ့စဉ်အဖြစ်စိတ်ပင်ပန်ရတဲ့သတင်းတွေအနေထားရောပုံရိပ်တွေများနေတော့စိတ်ဖိစီးမှုလည်းအများကြီးရပါတယ်ဒီသတင်းလုပ်ငန်းလုပ်နေလို့အလုံးမလဲတာနောက်ပြီးတော့အလုပ်ပြီးသွားချိန်တော့လည်းအကျင့်ပါပြီးတော့သတင်းတွေကိုပဲလက်နေဖတ်နေမိကြပါပို့ပြီးတော့စိုးစီတာကနေပညာလည်းပါပါတယ် အင်တာနက်နဲ့တစ်ချိန်လုံးချိတ်ဆက်ထားနိုင်တာမလို့တရင်လို့နေတာမှာသတင်းထားဖတ်မိတဲ့အခါမျိုးရှိပါတယ်ရှင်ဒါကြောင့်မလို့တော်တော်လေးသတိထားပြီးတော့စင်ကြင်ရပါတယ်ဒါတော့မိမိသွားပြီးတော့ကြည့်မိတာခဏခဏပါဒါကြောင့်မလို့သတင်းတွေကိုလည်းဖတ်စိတ်ကိုလည်းအနာပေးစိတ်ဖိစီးမှုလည်းရောအောင်လို့တနည်းနည်းလောက်ကြဖို့ကိုစိတ်ပညာရှင်တွေကမပြတ်သတိပေးနေပါတယ်ရှင်ဒါနဲ့ကိုတော့ရထားရေးဒီအစီအစဉ်တွေကိုအား ပြည်ဝကိုရေးလာတဲ့စာရီထဲမှာမြန်မာနိုင်ငံမှာလက်ရှိဖြစ်ပေါ်နေတဲ့နိုင်ငံရေးအခြေအနေလူမှုရေးရာကိစ္စအဝဝနဲ့ပတ်သက်ပြီးတော့ကိုယ်ပိုင်ထင်မြင်ယူဆချက်တွေရေးလာတဲ့သတင်းရှင်တွေရဲ့စာရီလည်းလက်ခံရရှိလို့အမြဲပဲလည်းထည့်ပြီးဖော်ပြပေးနေပါရနော်။အဲ့ဒီထက်မှာနာမည်တော့မပြောစေချင်ဘူးဆိုတဲ့သတင်းရှင်ကလူအချင်းချင်းလှည့်ပတ်ခြင်းကင်းရှင်းကြပါစေလို့ဆုတောင်းလာပါတယ်
။မင်္ဂလာပါ VOA ခင်ဗျာ။ကျွန်တော်အကောင့်ကိုတော့မဖော်ပြပါနဲ့နော်။မြန်မာပြည်ကိုဂျပန်နဲ့အင်္ဂလိပ်တွေနှစ်ပေါင်းများစွာအုပ်ချုပ်ခဲ့ဘူးပါတယ်။အဲ့ဒီတုန်းကကျေးလက်မျိုးရွာတွေကိုအခုလိုအချမ်းဖက်စစ်တပ်ကမိရှုပ်ဖျက်ဆီးသလိုမျိုးဖျက်ဆီးခဲ့တယ်လို့သမိုင်းမှာမတင်ခဲ့ရသလိုတရားစီရင်ရေးမှာလည်းတရားလက်လွတ်တပတ်ဆောင်နဲ့ဆောင်ရွက်ကြမျိုးအခုလိုပေါ်ပေါ်များများမတွေ့ခဲ့ရပါဘူး။မြမပြည်သူတွေမတရားခံစားနေရတာတွေကိုကဘာကြီးကအကောင်းဆုံးဖြစ်အောင်အချမ်းဖက်စေအုပ်စုကိုအလွန်ပြင်းထန်တဲ့ပြစ်ဒဏ်တွေချမှတ်ပေးကြပါလို့တင်ပြတောင်းဆိုပါတယ်။လူချင်းချင်းလှက်ပတ်ချင်းကင်းရှင်းကြပါစေ
မြန်မာနိုင်ငံအခြေလက်တွေမှာအကြမ်းဖက်နေသူကိုပြင်းပြင်းထန်ထန်အရေးယူပေးပါဆိုပြီးတော့ဒီသောရရှင်ကဘာကြီးကိုတိုင်ကြားလာတာပါသောရရှင်ရဲ့ရင်ဖွင့်စာတွေကိုခုဆက်ပြီးတော့ဖော်ပြပေးချင်ပါတယ်မွန်ပြည်နယ်မော်လမြိုင်ကအခြေရွာတရွာမှာဒူးဆိုင်မှုတွေဖြစ်ပွားနေပါတယ်ဆိုပြီးတော့ရေးပြီးတော့ဒီသက်ဆိုင်ရာကနေပြီးတော့တိရှိအရေးယူပေးဖို့တောင်းဆိုလာတဲ့သောရရှင်ရဲ့ဆက်ကိုအခုဆက်ပြီးတော့ဝေမျှပေးချင်ပါတယ
်မင်္ဂလာပါ VOA ရေကျွန်တော်တို့ခံစားနေရတဲ့အကြောင်းအရာတစ်ခုကိုတိုင်ကြားခြင်းပါတယ်။ကျေးဇူးပြုပြီးသက်ဆိုင်ရာတာဝန်ရှိသူတွေအရေးယူပေးပါရန် VOA ကနေတဆင့်အသိပေးခြင်းပါတယ်။ကျွန်တော်ကမွန်ပြည်နယ်မော်လမြိုင်မြို့ကြိုင်အင်းကျေးရွာအုပ်စုဇော်ကုန်းကျေးရွာမှာနေထိုင်ပါတယ်။အခုအခါမှာခေတ်ကာလမကောင်းတာကိုအကြောင်းပြုပြီးဒူးစရိုက်အမှုတွေကျူးလွန်နေကြပါတယ်။ WY စိတ်ကြွဆေးပြားအများကြီးရောင်းဝယ်ဖောက်ကားနေကြပါတယ်။ရွာမှာရှိတဲ့လူငယ်တွေမွေးစေးဝါဆွဲကုန်ကြပါပြီအများကြီးဆွဲကုန်ကြပါပြီခိကာလအခေါ် WY ဆေးပြားအာဆီယံအခေါ်အရွက်ပြုတ်ရေးကျဲဝိုင်းဖဲဝိုင်းဒူးစရိုက်မျိုးစုံကျူးလွန်နေကြပါတယ်ရွက်ရအုပ်ချုပ်ရေးမှုဓာတ်အိမ်မှုများလည်းမတိကျိုးကျုံပြုပြီးနေကြပါတယ်ကျွန်တော်တို့ရဲ့သားသမီးတွေလည်းမွေးစေးဆိုးကျိုးတွေကိုခံစားနေရပါတယ်နေကင်းဘက်ဆိုက်ကယ်တွေအိမ်ရှိမှာထားခဲ့ပေမဲ့ခဏခဏပျောက်ဆုံးနေပါတယ်ညအခါအမှောင်ရိပ်ကိုအကြောင်းပြုပြီး WY စိတ်ကြွဆေးပြားတွေကိုပေါ်ပေါ်တင်တင်ရောင်းဝယ်နေကြပါလေကျွန်တော်တို့မှခေတ်ကာလမကောင်းတဲ့ဒုက္ခညအိပ်ရင်တော့အေးအေးချမ်းချမ်းမအိပ်ဆက်နိုင်ကြပါဘူးဇော်ကုံဖုန်းကြီးကျောင်းနောက်မှာမွေးရည်ဆေးဝါးတွေကိုလက်လီလက်ကားရောင်းဝယ်နေကြပါလေကျေးဇူးပြု၍ VOA ရေကျွန်တော်ရဲ့စာပါအကြောင်းအရာတွေနဲ့ပတ်သက်လို့သက်ဆိုင်ရာကဖမ်းဆီးအရေးယူပေးဖို့အတွက် VOA ကနေတဆင့်ပန်ကြားခြင်းပါလေခင်ဗျာ
ဒီတော့ရရှင်ကတော့မွန်ပြည်နယ်မော်လမြိုင်မြို့ကကြေးရွာမှာသူတို့ကြုံတွေ့နေရတဲ့မူရစ်ဆေးပြဿနာနဲ့ပတ်သက်ပြီးရေးလာတာဖြစ်ပါတယ်။ဒီလိုမျိုးမူရစ်ဆေးရောင်းဝယ်ဖောက်ကားတဲ့ကိစ္စနောက်ပြီးတော့မူရစ်ဆေးအသုံးများလာတဲ့ကိစ္စနောက်ပြီးတော့ဒုစရိုက်မှုတွေပေါ်ပေါ်မြင်းမြဖြစ်ပွားနေရတဲ့ကိစ္စတွေနဲ့တော်ရရှင်တွေစာရေးလာတာအခုတလော view ကမကြာခဏရရှိပါတယ်ရှင်။တော်ရရှင်တွေရဲ့ပေးစာတွေကိုတော့ဒီတစ်ပတ်ဒီမှရင်ရက်ချင်ပါတယ်။ရရှိနေအားလုံးပို့ပြီးတော့ကောင်းမွန်အဆင်ပြေတဲ့သတင်းတစ်ပတ်စနိုင်ပါစေလို့ဆန္ဒပြုပါတယ်ရှင်ကျမတို့ video မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ radio season တင်ဆက်မှုတွေနဲ့ပတ်သက်ပြီးတော့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ကိုယ်တိုင်တွေ့ကြုံနေရတဲ့ဖြစ်ပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့ကိုယ်ပိုင်ထင်မြင်ယူဆချက်တွေရင်ဖွင့်စာတွေရေးတင်ကြတယ်ဆိုရင်တော့ကျမတို့ view ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်အီးမေးလ်ကနေစာရေးမယ်ဆိုရင် bambi@viewnews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးသားပေးပို့နိုင်ပါတယ် Facebook အသုံးပြုတဲ့သူတွေအနေနဲ့လည်း view bambi's news ဆိုတဲ့ view မြန်မာပိုင်းရဲ့ Facebook စာမျက်နှာကိုတွားပြီးတော့မှတ်ချက်တွေလာပြီးတော့ရေးနိုင်တယ်လို့ view မြန်မာပိုင်း Facebook Messenger ကနေပြောလဲစာရေးပို့လို့ရပါတယ်သောရရှင်နေစီကတုံ့ပြန်အကြံပြုလာမှတွေကိုစောင့်မျှော်ကြိုးစွနေပါလိမ့်ရှင်မြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းသောရရှင်ရဲ့ဝေဖန်ကြံပေးစာတွေရင်ဖွင့်စာတွေနဲ့ဒေသချင်းတောင်းလာတွေကိုတင်းနှင်းတွင်နေညာပိုင်းနဲ့တင်းနှင်းလာနေမနေ့ပိုင်းအချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါသေး။ရေဒီယိုကနေဖမ်းယူနားဆင်နိုင်တဲ့အပြင်ရုပ်မြင်သံကြားကနေပြော်လည်းထုတ်လွှင့်ပေးနေသလို VOA မြန်မာဝိုင်း Facebook စာမျက်နှာနဲ့ YouTube စာမျက်နှာတို့ကနေပြော်လည်းထုတ်လွှင့်ခြင်းနဲ့တပြိုင်နက်တည်းတိုင်းရိုင်းနားဆင်နိုင်ပါသေး။တွင်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကို Facebook နဲ့ YouTube ပေါ်မှာပြန်ပြီးနားထောင်နိုင်သလို VOA Internet စာမျက်နှာနဲ့ဖုန်းပေါ်က VOA App ဒီမှာလည်းတွားပြီးနားထောင်ကြည့်ရှုနိုင်ပါသေး။ကျမတို့ရဲ့ VOA app နာမည်က VOA Bambies ဖြစ်ပါတယ်။ကျမတို့ရဲ့ internet စာမျက်နှာလိပ်စာက bambies.voanews.com ဖြစ်ပါတယ်။ကျမဧသနာကြပါ VOA ကိုလည်းစာရေးကြပါအောင်နော်။သောရရှင်တွေအားလုံးဘေးရန်တွေကင်းရှင်းရွှင်လန်းချမ်းမြေကြပါစေရှင
်။မယေးသနာကျော်တင်ဆက်ထားတဲ့မြန်မာပြည်ကပေးစာများခန္ဓာအစီအစဉ်နားဆင်ကြရတာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့သတင်းနေတဲ့ကတုဒ္ဒအစီအစဉ်ကိုတင်ဆက်ပေးကြပါမယ်။နိုင်ငံတကာကသတင်းတွေကိုကြည့်ရှုနားဆင်ကြတဲ့အခါမှာအဲ့ဒီသတင်းတွေထဲမှာပါတဲ့ထူးခြားတဲ့အကြောင်းအရာအချက်အလက်တွေနဲ့ပတ်သက်ပြီးတော့ဗဟုသုတရစီဖို့မညွညွလင်းကတင်ဆက်ပေးထားတာဖြစ်ပါတယ်။ဒီသတင်းပမာတော့ကဘာပေါ်ကလူသားတွေရဲ့ယုံကြည်ကိုးကွယ်မှုဘာသာတရားတွေနဲ့ပတ်သက်ပြီးပြောပြပေးထားပါတယ်။
ကမ္ဘာပေါ်ကလူသားအများစုမှာဘာသာတရားဆိုရဲမိမိယုံကြည်ရာကိုကိုးကွယ်ယုံကြည်မှုတွေရှိကြပါတယ်။တချို့ကလည်းမယုံဖလားဘာသာတရားကိုစင်လာမပြည့်ကိုးကွယ်မှုရှိသလိုတချို့ကလည်းမိမိယုံကြည်ရာဘာသာတရားကိုကိုးကွယ်ကြသူတွေရှိပါတယ်။အဲဒီလိုမတူညီတဲ့ဘာသာတရားအမျိုးမျိုးကိုယုံကြည်ကိုးကွယ်ကြတဲ့နေရာမှာကမ္ဘာပေါ်မှာအခုချိန်အထိကိုးကွယ်ယုံကြည်မှုအများဆုံးဘာသာတရားကတော့ခရစ်ယာန်ဘာသာဖြစ်ပါတယ်။လက်ရှိကမ္ဘာလူဦးရေထဲမှာခရစ်ယာန်ဘာသာယုံကြည်သူပေါင်းကသန်းပေါင်း 2,400 ရှိတာပါ။ကမ္ဘာလူဦးရေရဲ့၃ဘုံတစ်ဘုံလောက်ရှိတယ်လို့ပြောလို့ရပါတယ်။ဥရောပ၊ရုရှား၊မြောက်အမေရိက၊တောင်အမေရိက၊အာဖရိကကတချို့ဒေသတွေ၊တီမော်လီစ်၊ဖိလစ်ပိုင်နဲ့ကျောနိုင်ငံတော်တော်များများမှာခရစ်ယာန်ဘာသာယုံကြည်ကိုးကွယ်သူအများစုရှိတာကိုတွေ့နိုင်ပါတယ်။ကမ္ဘာနိုင်ငံတွေထဲကနိုင်ငံ21နိုင်ငံဟာခရစ်ယာန်ဘာသာကိုနိုင်ငံရဲ့နိုင်ငံတော်ဘာသာအဖြစ်မှတ်ယူထားကြပါဗျ။အဲ့ဒီနိုင်ငံတွေထဲမှာအင်္ဂလန်၊ Greece နဲ့ Iceland နိုင်ငံတွေလည်းပါဝင်တာပါ။အဲ့ဒီနိုင်ငံတွေမှာခရစ်ယာန်ဘာသာကိုယုံကြည်သူတွေကယာနှုံးပြေနေတာရှိပါတယ်။ကမ္ဘာမှာဒုတိယကိုးကွယ်မှုအများဆုံးဘာသာကတော့ Islam ဘာသာဖြစ်ပါတယ်။အစ္စလာမ်ဘာသာယုံကြည်ကိုးကွယ်သူကမ္ဘာမှာတန်ပေါင်း 2,000 နီးပါးရှိပါတယ်။ နိုင်ငံတစ်ခုရဲ့လူဦးရေ90ရာခိုင်နှုန်းကျော်အစ္စလမ်ဘာသာဝင်မွတ်စလင်အများစုနေထိုင်တဲ့နိုင်ငံပေါင်းကကမ္ဘာမှာနိုင်ငံ90ရှိပါတယ်။အဲ့ဒီနိုင်ငံတွေထဲမှာအင်ဒိုနီးရှားနိုင်ငံကတော့လူဦးရေအရမွတ်စလင်အများစုနေထိုင်တဲ့နိုင်ငံဖြစ်ပါတယ်။အင်ဒိုနီးရှားနိုင်ငံလူဦးရေရဲ့89ရာခိုင်နှုန်းကျော်ကသာအစ္စလမ်ဘာသာဝင်တွေဖြစ်ပေမဲ့အစ္စလမ်ဘာသာဝင်100ရာခိုင်နှုန်းရှိတဲ့မော်လ်ဒိုက်၊ဆော်ဒီအာရေဗျလိုနိုင်ငံတွေထက်အရေးအတွေ့ပိုများတာပါ။ဟိန္ဒူအစ္စလာမ်လို့ခေါ်တဲ့ဟိန္ဒူဘာသာကိုကိုးကွယ်သူတွေကတော့ကမ္ဘာမှာတတိယအများဆုံးပါ။ကမ္ဘာလူဦးရေရဲ့တန်းတစ်ထောင်နီးပါးဟာဟိန္ဒူဘာသာကိုသက်ဝင်ယုံကြည်သူတွေဖြစ်ပါတယ်။ဟိန္ဒူဘာသာဝင်အများဆုံးနေထိုင်တဲ့နိုင်ငံကအိန္ဒိယနိုင်ငံဖြစ်ပြီးအိန္ဒိယနိုင်ငံတစ်ခုထဲမှာတင်ဟိန္ဒူဘာသာဝင်ပေါင်းတန်းတစ်ထောင်ကျော်ရှိတာပါ။နိုင်ငံလူဦးရေရဲ့80ရာခိုင်နှုန်းလောက်ရှိပါတယ်။နီပေါ်နိုင်ငံကဒုတိယဟိန္ဒူဘာသာယုံကြည်သူရာနှုန်းအများဆုံးဖြစ်ပြီးနိုင်ငံရဲ့87ရာခိုင်နှုန်းကျော်ရှိပါတယ်။ဒါအပြင်ဘင်္ဂလားဒေ့ရှ်၊အင်ဒိုနီးရှား၊ပါကစ္စတန်၊သီရီလင်္ကာ၊အမေရိကန်ပြည်ထောင်စု၊မလေးရှား၊ UK နဲ့မော်ရီရှားစ်နိုင်ငံတွေမှာလည်းဟိန္ဒူဘာသာဝင်အများစုနေထိုင်ကြပါတယ်။ဗုဒ္ဓဘာသာကတော့ကမ္ဘာမှာကိုးကွယ်ယုံကြည်သူတန်း509တန်းရှိတာကြောင့်ကမ္ဘာစရုပ်ထားကိုးကွယ်မှုအများဆုံးဘာသာတရားဖြစ်ပါတယ်။ကမ္ဘောဒီးယားနိုင်ငံဟာဗုဒ္ဓဘာသာကိုယုံကြည်ကိုးကွယ်သူရာနှုန်းအများဆုံးနိုင်ငံမှာနိုင်ငံလူဦးရေရဲ့ 97.6% ရာခိုင်နှုန်းကဗုဒ္ဓဘာသာဝင်တွေဖြစ်ကြပါတယ်။ထိုင်းနိုင်ငံကတော့လူဦးရေရဲ့ 94.6% ရာခိုင်နှုန်းဟာဗုဒ္ဓဘာသာဝင်တွေဖြစ်ပြီးမြန်မာနိုင်ငံမှာတော့ဗုဒ္ဓဘာသာဝင်ကလူဦးရေရဲ့ 89.9% ရာခိုင်နှုန်းရှိပါတယ်။ဒါအပြင်သီရိလင်ကာ၊လာအို၊မွန်ဂိုလီးယားနဲ့ဘူတန်နိုင်ငံတွေမှာလည်းဗုဒ္ဓဘာသာဝင်အများစုကိုတွေ့နိုင်ပါတယ်။ဒီလိုဘာသာတရားတစ်ခုခုပေါ်မှာယုံကြည်ကိုးကွယ်သူတွေရှိတယ်လို့ပဲဘာသာတရားပေါ်ယုံကြည်သက်ဝင်မှုမရှိမကိုးကွယ်သူတွေလည်းကမ္ဘာပေါ်မှာရှိနေရပါ။အဲ့ဒီလိုဘာသာတရားမယုံကြည်သူတွေကိုအက်စတိုးနီးယား၊ချက်ရီပါဘလစ်၊တရုတ်၊ဂျပန်၊ဟောင်ကောင်၊မကာအိုဒိမန်ပြင်သစ်နော်ဝေနဲ့ဗီယက်နမ်နိုင်ငံတွေမှာအများဆုံးတွေ့ရတယ်လို့လေ့လာမှုအချက်အလက်တွေမှာဖော်ပြထားပါတယ်ရှင
်။လူသားများနဲ့ကိုးကွယ်မှုကြောင့်မညွညွလင်းစီစဉ်တင်ဆက်ခဲ့တဲ့သတင်းတွေကတုဒ္ဒအစီအစဉ်ဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့ကဘာတလွားကထူးခြားတဲ့သတင်းတွေကိုတင်ပြပေးကြပါမယ်။ချီလီနိုင်ငံသူရေကူးမယ်တယောက်ဟာသမုဒ္ဒရာနှစ်ခုထိစပ်နေတဲ့နေရာမှာအမြန်ဆုံးကူးခတ်နိုင်သူဖြစ်နေဂင်းနစ်ကဘာမှတ်တမ်းစံချိန်တင်လိုက်ပါတယ်။အိန္ဒိယနိုင်ငံမှာတော့အမျိုးသမီးတဦးဟာကိုယ့်ဘာသာကိုမင်္ဂလာဆောင်ခဲ့တာကြောင့်တိုင်းပြည်အတွင်းမှာပထမဆုံးကိုယ့်ဘာသာကိုပြန်ပြီးတော့လက်ထပ်ယူတဲ့သူဖြစ်လာပါတယ်။ဒီလိုကဘာတလွကထူးထူးခြားခြားသတင်းတွေကိုကိုငိမ့်ချန်းနဲ့မက်ခင်ဖြူထွေးတို့တင်ဆက်ပေးထားပါတယ
်။ချီလီနိုင်ငံသူရေကူးမယ်ဘာဘရာဟာနန်ဒက်စ်ဟာချီလီနိုင်ငံကြောင်ပိုင်းဟာဘိုတီဟော်နုစ်ယူနာမှာပစိဖိတ်သမုဒ္ဒရာနဲ့အတလန်တိတ်သမုဒ္ဒရာနှစ်ခုထိစပ်နေတဲ့နေရာမှာအများဆုံးကူးခတ်သူအဖြစ်ဂင်းနစ်ကမ္ဘာစံချိန်မှတ်တမ်းတင်လိုက်ပြီးဖြစ်ပါတယ်။ရေချောင်းပိုင်းတမိုင်ကို15မိနစ်နဲ့30စက္ကန့်အတွင်းကူးခတ်ပြီးဂင်းနစ်မှတ်တမ်းတင်လိုက်ကြပါ။သမုဒ္ဒရာကြီးနှစ်ခုအကြားရေချောင်းပိုင်း3မိုင်မီတာ9500ကိုအောက်အောင်မြင်မြင်ကူးခတ်သူအဖြစ်လဲကမ္ဘာပင်လယ်ရင်းရေကူးအသင်းကြီးကဘာဘရာဟန်နန်ဒက်စ်ကိုဆုချီးမြှင့်လိုက်ပါတယ်။ဆယောဂါကူဆရာဝန်လည်းဖြစ်ရေကူးမယ်လည်းဖြစ်တဲ့အသက်36နှစ်အရွယ်ဘာဘရာဟာနန်ဒက်စ်ကချီလီနိုင်ငံမှာတော့အအေးတံကိုခံနိုင်တဲ့ရေခဲရေသူမှလို့တင်စားခေါ်ကြပါတယ်။သူ့ရဲ့အောင်မြင်မှုဟာချီလီနိုင်ငံသားတိုင်းရဲ့အောင်မြင်မှုဖြစ်ပြီးတခြားသူတွေရဲ့ဘဝတွေကိုပြောင်းလဲအောင်လှုပ်ဆောင်နိုင်တဲ့အိမ်မက်ကြီးကြီးတွေမတ်ကြဖို့ဘာဘရာကတိုက်တွန်းပါတယ်။သူရေကူးနေတဲ့အချိန်မှာချီလီရေတပ်ကအနိကက်စောင့်ကြည့်ပေးခဲ့တာပါ။အဲ့ဒီအတွက်လည်းအကူအညီတောင်းခံတာအနားယူတာရက်နာတာအေးဒန်ခံနိုင်တဲ့နီယိုပရင်ကိုချက်ရေကူးဝတ်စုံတွေဝတ်ဆင်တာမျိုးတွေကိုမလုပ်ဘဲမီတာ9000ကျော်ကိုသူကမနာတမ်းကူးခတ်ခဲ့တာလည်းဖြစ်ပါတယ်ရှင
်။အာလူးတွေဘလော့ပီနန်တွေအဖြစ်ဖန်တီးထားတဲ့ကိုကင်းအလေးချိန်ပေါင် 2866 ပေါင်ကိုကိုလံဘီယာမူရဲတားစီရဲတပ်ဖွဲ့တွေကပြီးခဲ့တဲ့အင်္ဂါနေ့ကဖမ်းဆီးရမိခဲ့ပါတယ်။အဲ့ဒီဖမ်းဆီးရမိခဲ့မှုဟာပြီးခဲ့တဲ့နှစ်ပိုင်းနေအတွင်းမှာအနာပိုင်တွေဖန်စီရမိတဲ့မူရစေဝါတွေထဲမှာဖန်တီးမှုအကောင်းဆုံးလို့တာဝန်ရှိသူတွေကယူဆထားပါတယ်။ကုံတစ်တာတွေထဲမှာအသင့်ကျော်ဖို့အတွက်အေးခဲထားတဲ့အာလူးနဲ့ပီလော့ပီနန်အိတ်တွေအဖြစ်ထည့်ထားတဲ့မူရစေဝါတွေကိုကာတာဂျီနာစိတ်ကမ်းမြို့မှာဖန်စီရမိခဲ့တာပါ။အဲ့ဒီကုံတစ်တာတွေကိုဥရောပစိတ်ကမ်းမြို့တွေဖြစ်တဲ့လစ်စဘွန်းနဲ့ဗလန်စီယာတို့ကိုပို့ဆောင်ဖို့ရည်ရွယ်ထားပါတယ်။မူရစေဝါတွေကိုဟိုက်ဒရောလစ်ဆက်နဲ့ဖိနှိပ်ပုံသွင်းပြီးတော့အာလူးနဲ့ပီလော့ပီနန်တွေအဖြစ် ပုံပြောင်းခဲ့တာပါ။အဲ့ဒီအထုပ်တွေကိုအာဏာပိုင်တွေစစ်ဆေးကြည့်တဲ့အခါမှာတော့တပ်တန်းကုံဆုံးရဲမပါတဲ့အတွက်တန်တရားဝင်သွားပြီးစစ်ဆေးခဲ့တာမှာမူရစ်ဆေးဝါးတွေဖြစ်နေတာကိုတွေ့ရှိခဲ့တာပါခင်ဗျာ။
နိုင်ငံကူဂျာရက်ပြည်နယ်ကအမျိုးသမီးတူဟာကိုဘာသာကိုမင်္ဂလာဆောင်ခဲ့တာကြောင့်တိုင်းပြည်အတွင်းမှာပထမဦးဆုံးကိုဘာသာပြန်ယူတဲ့သူဖြစ်လာပါတယ်။အသက်24နှစ်အရွယ်ခါရှမာဘင်ဒူဟာဗန်ဒိုဒါရာမျိုးကဖြစ်ပြီးတော့ဟိန်းနူရိုးရာတိုင်းမင်္ဂလာဆောင်ခဲ့တာဖြစ်ပြီးလက်ထပ်ပြီးတဲ့သူတွေဝစ်ဆင်တဲ့ဗရီးဆွဲကျူအမဲကိုလည်းစီရင်ခဲ့ပါတယ်။သူ့ရဲ့မင်္ဂလာဆောင်အတွက်သူအော်ဝမ်းသာမိတဲ့အကြောင်းနဲ့လှုပ်လို့ရတဲ့အတွက်လည်းအယံပျော်ရွှင်မိတယ်လို့ခါရှာနာဘင်ဒူကပြောပါတယ်။ဒီသားစုတွေနဲ့တငယ်ချင်းတွေကလည်းအိန္ဒိယဟောလိဝုဒ်တချင်းတွေနဲ့အတူပါဝင်ဆင်နွှဲခဲ့ကြတာပါသူ့ကိုအားပေးကြတဲ့အတွက်ဂျေစုတင်တဲ့အကြောင်းနဲ့သူ့ရဲ့မင်္ဂလာပွဲကိုတက်ချင်တဲ့သူတွေအများကြီးရှိတဲ့အကြောင်းဘင်နူကဗီဒီယိုကနေတင်ပြပြောကြားခဲ့ပါတယ်ဇွန်လ17ရက်နေ့မှာမင်္ဂလာပွဲကျင်းပဖို့စီစဉ်ချခဲ့ပေမဲ့လို့လည်းနေရာနဲ့ဖုံးတော်ကြီးအားလက်တဲ့အချိန်နဲ့မတိုက်ဆိုင်တာကြောင့်ဇွန်လ8ရက်နေ့ကိုပြောင်းလဲကျင်းပခဲ့ရတယ်လို့လည်းသူကပြောပါတယ်ရှင်
အိုင်စလန်နိုင်ငံကအမျိုးသားလိန်ငါပြလိုက်ပါနာမည်ကျော်ဂီတာအနုပညာရှင်ဂျီမီဟန်ဒရစ်ရဲ့လိန်တန်ကြောက်ပတ်ဒီပုံသူကိုပြသလိုက်ပါတယ်အဲ့ဒီပြတိုင်းမှာတတဝါအထီးရရဲ့လိန်ငါအမျိုးပေါင်း400နီးပါးကိုပြသထားပြီးတော့ဖန်ပေါင်းကြောင်နဲ့ထည့်ပြထားတဲ့ဝေလာငါရဲ့လိန်ငါကနေဖော်မလင်စိန်ထားတဲ့ရက်ကူးတွေရဲ့လိန်ငါအဆုံးပါဝင်ပါတယ်ဒါအပြင်2008ခုနှစ်ပေကျင်းအိုလံပစ်ပြိုင်ပွဲမှာငွေတစိမ့်စုရခဲ့တဲ့အိုင်စလန်အမျိုးသားလက်ပစ်ပေါ်အသင်းတစ်သင်းလုံးရဲ့ကြေးရုပ်လိန်တန်တွေကိုလည်းပြသထားပါဗျ။ဟန်ဒရစ်ရဲ့လိန်တန်ပုံသူကိုတော့အမေရိကန်အနုပညာရှင်စင်တီယာအေဘရီတန်ကဖန်တီးခဲ့တာဖြစ်ပြီးတော့တခြားရော့ဂီတပညာရှင်90လောက်ရဲ့လိန်တန်ပုံသူတွေကိုလည်းကြောက်ပတ်တီနဲ့ဖန်တီးယူထားခဲ့ပါဗျ။အေဘရီတန်ဟာသူမသိခင်မှာဒီကြောက်ပတ်တီလိန်တန်ပုံသူကိုအစစ်အမှန်ဖြစ်ကြောင်းစာရွက်နဲ့အတူပြလိုက်ကိုလှူဒန်းခဲ့တာပါခင်ဗျာ။
ကိုငင်းညက်နဲ့မက်ခင်ဖြူထွေးတင်ဆက်ပေးခဲ့တဲ့ကဘာတလွားထူးခြားသတင်းများအစီအစဉ်ဖြစ်ပါရဲ့ရှင်။ဒီကနေ့ညရဲ့အပတ်စဉ်ကဏ္ဍအစီအစဉ်တွေကတော့ဒီလောက်ပါပဲ။ဒီနေ့ညမှာထုတ်လွှင့်ပေးခဲ့တဲ့အပတ်စဉ်အစီအစဉ်တွေကိုမနက်ပြန်တနင်္လာမနက်ခင်းမှာလည်းတလှည့်ပြန်ပြီးတော့နားဆင်နိုင်ပါရဲ့ရှင်။မကြခင်မှာအစီအစဉ်တွေအဆုံးသတ်တော်မှာမို့တနင်္ဂနွေညရဲ့နောက်ဆုံးရသတင်းချင်းချုပ်ကိုဦးတမောင်တန်းကဆက်ပြီးပြောပြပေးပါမယ်ရှင်။
အနာသိစစ်ကောင်စီရဲ့ဖမ်းဆီးထိန်းသိမ်းခြင်းခံထားရတဲ့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ရဲ့89နှစ်ပြည့်မွေးနေ့ပွဲခန္ဓာတွေကိုပြည်တွင်းပြည်ပမှာရှိကြတဲ့ဒီမိုကရေစီလိုလားသူတွေကကိုနီးကိုဟန်နဲ့ဒီကနေ့ကျင်းပခဲ့ကြပါတယ်။ဒီကနေ့ကချင်းပြည်နယ်ဖမ်းကမြို့နယ်လုံခင်းကျေးရွာအုပ်စုမှာဒေါက်ဆန်းစုကြည်ရဲ့မွေးနေ့ပွဲပြုလုပ်နေချိန်မှာပဲစစ်ကောင်စီကလက်နက်ကြီးနဲ့ပစ်ခတ်တာကြောင့်အပြစ်မဲ့ပြည်သူ၃ဦးဒဏ်ရာခဲ့တယ်လို့ဒေသခံတွေကပြောပါတယ်။ရန်ကုန်မြို့မှာတော့ဥအောင်ဆန်းသမီးနေကောင်းကျမ်းမာပါစေဆိုတဲ့နှစ်ဖူးစည်းစာတမ်းကိုကိုက်ဆောင်ပြီးနိုင်ငံရေးအကျဉ်းသားများလွတ်မြောက်ရေးတောင်းဆိုကြတဲ့ကြွေးကြော်သံတွေကိုဒီကနေ့အော်ဟစ်ခဲ့ကြပါတယ်။စကိုင်းတိုင်းဆလင်းကြီးမြို့နယ်နဲ့ကနီမြို့နယ်တွေမှာကျင်းပခဲ့ကြလို့ကင်းပြည်နယ်မြောက်ပြည်ခိုင်ကလွတ်မြောက်နယ်မြေအတွင်းမှာလည်းကျင်းပခဲ့ပါတယ်။နိုင်ငံတကာမှာတော့ထိုင်းနိုင်ငံပြီးတော့ကျွန်တော်တို့အမေရိကန်နိုင်ငံဝါရှင်တန်ဒီစီနယ်သာလန်နဲ့တောင်ကိုရီးယားနိုင်ငံတွေမှာကျင်းပခဲ့ကြပါတယ်။ဒုက္ခကြုံနေရတဲ့မြန်မာပြည်သူတွေကိုကူညီဖို့တဲ့ဒီမိုကရေစီလမ်းကြောင်းပေါ်ကိုမြန်မာနိုင်ငံပြန်လည်ရောက်ရှိရေးအတွက်ဂျပန် NGO အဖွဲ့အစည်းအသစ်တစ်ဖွဲ့ဟာရာမုံငွေရှာဖွေလှုပ်ရှားမှုတရားဖြစ်ဂျွန်လ15ရက်နေ့ကသတင်းစာရှင်းလင်းပွဲတရားကိုကျင်းပခဲ့ကြောင်းဂျပန်နိုင်ငံအခြေစိုက်မိုင်နီချိသတင်းစာကဆိုပါတယ်မြန်မာနိုင်ငံတကာထောက်ကူရေးအဖွဲ့လို့အဓိပ္ပာယ်ရတဲ့မြန်မာ International Assistance Organization MIAO အဖွဲ့တွေကိုဖွဲ့စည်းလိုက်ကြပြီးဒီအဖွဲ့မှာပေါတီပေါင်းစုကလွတ်တော်အမတ်တွေနဲ့တခြားသူတွေပါဝင်ကြပါတယ်မြန်မာနိုင်ငံကိုပြန်ပို့ပေးရေးအတွက်ရိုဟင်ဂျာလူမျိုးတွေဟာဘင်္ဂလားဒေ့ရှ်တိုင်းကမှာတနင်္ဂနွေနေ့ကတောင်းချီဆန္ဒပြခဲ့ကြပါတယ်2019ခုနှစ်ကလူ3000လောက်ဆန္ဒပြပြီးကလေးကဘင်္ဂလားဒေ့ရှ်တိုင်းကမှာခုလိုလူစုလူဝေးလောက်တာကိုပိတ်ပင်ခဲ့ပါတယ်ဒါပေမဲ့ရိုဟင်ဂျာဒုက္ခသည်တွေဟာတနင်္လာနေ့မှာကြားအောင်မဲ့ကမ္ဘာဒုက္ခသည်တွေများအကျိုးဖြစ်အခုလိုဆန္ဒပြခဲ့ကြတာပါ
ဂျွန်လ19ရက်နေ့တနင်္ဂနွေညရဲ့နောက်ဆုံးရသတင်းချင်းချုပ်ကိုဥတမောင်တန်းပြောပြပေးခဲ့တာဖြစ်ပါတယ်ရှင်ဒီကနေ့ညအတွက်အစီအစဉ်ထုတ်လွှင့်ရမှုကကိုရန်နိုင်ဖြစ်ပါတယ်စပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ Charles Tianwom နဲ့ ချန်ကောင်ချမ်လို့ဖြစ်ပါရဲ့ရှင်ကျမကဆုမမဒီညအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်အခုထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်တွေကိုအစီအစဉ်ပြီးပြီးချင်းည10နာရီကနေ17နာရီထိတစ်ချိန်ပြန်ပြီးတော့နားဆင်နိုင်ပါတယ်ရှင် VOA ကိုနားတော်ဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်တော်ရရှင်များနဲ့တကွာမြန်မာပြည်သူပြည်သားအလုံးစိတ်ချမ်းသာကိုယ်ချမ်းသာဘေးပရာဝေးကွာလို့လူရဆန္ဒပြည့်ပြီးရှင်လန်းချမ်းမြေကြပါစေရှင်
This program has come to you from the Voice of America, Washington.